Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရရှင်နေပြောရှင်နေကြပါစေခင်ဗျာ။ VOA အမေရိကန်နိုင်ငံ2019ခုနှစ်နိုဝင်ဘာလ18ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ30.40-48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမခင်ရသပါဒီမနေ့ခင်းတရင်တွေကိုကိုကျော်ကျော်သိနေအတူကြီးညာပေးမှာပါသမရထရမ့်အပေါ်မှာတရားဆက်ဆိုရေးစုံစမ်းမှုကိုအင်ဂျီရောငွေစင်းဌာနအကြီးအကဲအရာရှိကြီးတို့ကလွှတ်တော်မှာတွားရောက်ထတ်ဆိုဖို့ရှိပါတယ်ဘိုလီးဗီးယားနိုင်ငံဆန္ဒပြပွဲတွေမှာအ ਨੇ ဆုံးလူ10ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရာရနေပါပြီဟောင်ကောင်ဆန္ဒပြပွဲကတော့9လကျော်ကြာမှတနင်္လာနေ့မှာအကြမ်းဖက်မှုတွေကပိုပြီးဆိုးလာခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းဝင
်ဟုတ်ကဲ့ပါခင်ဗျာလာရှိုးမျိုးမှာလက်နဲ့ကြီးကြီးကြားရောက်ပောက်ကွဲလို့နေအိမ်ကြီးပျက်စီးပြီးဒေသခံတွေစိုးရိမ်နေကြပါတယ်။တက်မရောပြောခွင့်ရသူရှင်းပြတာကတော့
ကျွန်တော်လာရှိုးရဲ့နောက်ဖက်ထုံးတော်ကနေတရားကွန်မြူနီကရှော့တာဆုံးမဲ့ကျွန်တော်ဖြစ်ပါတ
ယ်။ဒီနေ့အပြီးနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူဆရာစရန်အတုနဲ့ထိုင်းနိုင်ငံရဲ့လူမောင်ကိုကူးခံရတဲ့မြန်မာနိုင်ငံသားတွေအဖမ်းဆီးခံရတဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အဲဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်တို့အတန်းအစီအစဉ်စနေညတရားရည်လိုင်းအစီအစဉ်စတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
။သမရအင်ဂျီရဲ့ငွေစင်းဌာနအကြီးအကဲအရာရှိကြီးတူဖြစ်တဲ့မတ်ဆန်ဒီဟာသမရဒေါ်နယ်ထရမ့်အပေါ်မှာတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကြမ်းတာပွဲမှာမထွက်ဆိုခင်စနေနေ့ကလွှတ်တော်စုံစမ်းမှုတွေတကပိတ်မင်းမြတ်မှုကိုဖြေချဖို့လွှတ်တော်ကိုတွားရောက်ခဲ့ပါတယ်။မတ်ဆန်ဒီဟာစီမံခန့်ခွဲရေးနဲ့ငွေစင်းဌာနမှာကာလတရှိတာဝန်ထမ်းဆောင်နေသူတူဖြစ်ပြီးလွှတ်တော်မှာလာရောက်ထပ်ဆိုဖို့ပထမဆုံးတွားရောက်တဲ့သမရအင်ဂျီအရာရှိလည်းဖြစ်ပါတယ်။သူ့အရင်ကသမရထရမ့်ခန့်အပ်ထားသူအရာရှိ၃ဦးကတော့လွှတ်တော်မှာတွားရောက်ထပ်ဆိုဖို့အတွက်ဆင့်ခေါ်မှုကိုညှင်းဆိုခဲ့တာပါ။မတ်ဆန်ဒီကတော့အခုလိုလာရောက်ထပ်ဆိုဖို့လွှတ်တော်ကဆင့်ခေါ်မှုရှိမရှိမသိရသေးပါဘူး။ပြီးခဲ့တဲ့နေ့တုန်းကယူကရိန်းကိုအမေရိကန်ဘက်ကပေးအပ်ရမယ့်စီးရဲအကူအညီအမေရိကန်ဒေါ်လာတန်း400လောက်ကိုသမရဒေါ်နယ်ထရမ့်ကဆိုင်းငံ့ထားပြီးသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်တဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်နဲ့သူ့သားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်မှာယူကရိန်းကစုံစမ်းစစ်ဆေးပေးဖို့အတွက်အပေးယူလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုမှာဆန်ဒီဟာတန်ဖိုးရှိတဲ့အချက်လက်တွေကိုပေးနိုင်သူလည်းဖြစ်ပါတယ်ယူကရိန်းကိုပေးရမယ်အကူအညီကိုမပေးဖို့အတွက်ဆိုင်းငံ့ခဲ့တဲ့ဆက်ရစကန်အ ਨੇ ဆုံးတစ်ခုမှာမတ်ဆန်ဒီရဲ့လက်မှတ်ပါနေတာဖြစ်ပါတယ်
။သမရဒေါ်နယ်ထရမ့်ဟာစနေနေ့နေ့လယ်ပိုင်းကစစ်ဆေးရုံတစ်ခုမှာဘယ်သူမှထင်မထားပဲစေးသွားစစ်ပါတယ်။သမရအင်ဂျီလိုကတော့ဒါဟာနှစ်ဆင့်ကျန်းမာရေးစစ်ဆေးတာကိုစော်ပြီးသွားလုပ်တာလို့ဆိုပါတယ်။2020ခုနှစ်ဟာတိတ်ကိုအလုံများမဲ့နှစ်ဖြစ်မယ်လို့ခန့်မှန်းထားတာနဲ့အမျှဒီသတင်းပတ်ကဝါရှင်တန် DC မှာအားလက်နေတာကိုအုံချပြီးဝေါ်လ်တာရစ်ဆေးရုံမှာနှစ်ဆင့်ပုံမှန်ကျန်းမာရေးစစ်ဆေးမှုစလုပ်တာဖြစ်ပါတယ်လို့အင်ဂျီလိုပြောခွင့်ရစတက်ဖနီခရစ်ရှန်ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။သမ္မတထရမ့်ဟာမေရီလန်းပြည်နယ်ဘက်သစ်စတာမြို့ကဆေးရုံမှာ2:15မိနစ်လောက်ကြာပါတယ်။အင်ဂျီကော်လာထောင်ပြီးနက်တိုင်းလေစည်းမပါတဲ့သမ္မတဆေးရုံကနေထွက်လာတာကိုတပ်ပုံမှမတယောက်ကတွေ့ခဲ့ပါတယ်။သမ္မတဟာခက်မြမြန်စစ်ဆေးမှုတစ်ခုနဲ့တပ်ခွဲကစစ်ဆေးချက်တွေလုပ်ခဲ့ပြီးဘာပြဿနာမှမရှိဘဲကျန်းမာတန်ဆွမ်းဆဲရှိတယ်လို့သမ္မတထွက်သွားပြီးသိနေကြခင်ပြောခွင့်ရခရစ်ရှန်ကပြောပါတယ်။ဘယ်လိုစံသက်စစ်ဆေးတာတွေသမ္မတလုပ်တယ်ဆိုတဲ့နောက်ထပ်အသေးစိတ်တွေကိုတော့ပြောခွင့်ရကမပြောပါဘူး။ဝေါ်လ်တာရစ်စစ်ဆေးရုံမှာရှိနေချိန်တွင်သမရဟာဆေးရုံဝန်ထမ်းတွေကိုပြေဆုံးပြီးဒဏ်ရာရစစ်သည်တွေကိုအကောင်းဆုံးပြုစုကူတာပေးတဲ့အတွက်ကျေးဇူးတင်စကားပြောသလိုကျေးဇူးတော်နေအတွက်ကြိုပြီးဆုတောင်းပေးတယ်လို့ပြောခွင့်ရကပြောပါတယ်။ဆေးရုံကနေပြန်မထွက်ခင်မှာအာဖဂန်နစ္စတန်မှာဒဏ်ရာရလာတဲ့အထူးတပ်ဖွဲ့ဝင်တဦးရဲ့မိသားစုနဲ့လည်းသမရတွေ့ဆုံခဲ့တယ်လို့ပြောခွင့်ရခရီးရှမ်ကပြောပါတယ်။ဖေဖော်ဝါရီလဆော်ဘန်ကျမ်းမာရေးစစ်ဆေးပြီးတဲ့နောက်အသက်83နှစ်အရွယ်သမရထရမ့်မှာကျမ်းမာရေးလုံးဝကောင်းတယ်ဆိုပြီးသူ့ရဲ့ဆရာဝန်အမေရိကန်ရေတပ်ဒုတိယဗိုလ်မှူးကြီးရှောင်းကွန်းလေးကပြောပါတယ်။အသားနဲ့အလွယ်စားစရာတွေကိုနှစ်သက်တဲ့သမ္မတထရမ့်ဟာအရက်တို့ဆက်လိတို့တော့မတော့ပါဘူး။2019ခုနှစ်ဇန်နဝါရီလမှာသမ္မတဖြစ်လာပြီးတဲ့ကကျမ်းမာရေးနဲ့ဆိုင်တဲ့ချိုးဝင်းချက်တစ်ခုခုရှိတာမျိုးလည်းမကြားရဘူးပါဘူး
။ဘိုလီးဗီးယားနိုင်ငံမှာသမ္မတဟောင်းအီဗိုမိုရယ်စ်အပေါ်မှာထောက်ခံသူတွေကိုတောက်ကြံနေညနေပိုင်းမှာလုံခြုံရေးရဲတွေကတနက်နဲ့ပစ်ခတ်ခဲ့တဲ့အတွက်အ ਨੇ ဆုံး10ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရာတွေရခဲ့ပါလေ။ကိုချာချမ်ပါဘာမျိုးနာက စကားပါမှာရှိတဲ့စစ်တပ်ဆစ်စေးခေကိုဆန္ဒပြသူတွေကကြော်ဖြတ်ဖို့ကြိုးစားချိန်မှာရဲကပြစ်ခတ်ခဲ့တာဖြစ်ကြောင်းဆန္ဒပြသူတွေကပြောပါတယ်။တေဆုံးဒဏ်ရာသူအများစုဟာတနက်နဲ့အပြစ်ခံရတာများတယ်လို့ဒေသဆေးရုံကအကြီးအကဲကပြောပါတယ်။ဘိုလီးဗီးယားနိုင်ငံတွင်လူမှုရေးမညီမျှမှုတွေအတွက်ဆန္ဒပြမှုတွေနောက်တစ်ကြော့ထပ်ပြီးတော့ဖြစ်လာချိန်မှာရဲနဲ့စစ်တပ်ရဲ့ဖိအားပေးမှုကြောင့်မော်ရယ်လက်စာပြီးခဲ့တဲ့တနင်္ဂနွေအောက်တိုဘာ10ရက်နေ့ကသမရတာဝန်ကနေနှုတ်ထွက်ခဲ့ရတာဖြစ်ပါတယ်။သူ့ကိုထောက်ခံသူတွေကအဝေးပြေးလမ်းမကြီးတွေကိုပိတ်ဆို့ထားတာပြန်ရေနံပိုက်လိုင်းတွေကိုဖျက်တောက်တာနဲ့လမ်းမတွေပေါ်ထွက်ပြီးတော့ဆန္ဒပြတာတွေလုပ်နေကြပါတယ်။တောက်ကြံနေဆန္ဒပြပွဲကတော့မော်ရယ်လက်ဖြုတ်ချခံရခြင်းကစပြီးတော့နိုင်ငံပြန်နဲ့တင်းရောင်ကြိုးစားနေရတဲ့ယာယီအစိုးရအတွက်ခြိမ်းခြောက်မှုဖြစ်လာစေတာပါ။ကုလသမဂ္ဂကလည်းဘိုလီးဗီးယားမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုဟာထိမ့်မနိုင်တဲ့ဖြစ်လာနိုင်တယ်လို့စနေနေ့မှာပဲတပေးလိုက်ပါတယ်
ဗင်နီဇွဲလားသမ္မတနီကိုလတ်မဒူရိုကိုဆန့်ကျင်ကန့်ကွက်တဲ့နောက်ထပ်ဆန္ဒပြပွဲတွေလုပ်ကြဖို့အတိုက်ခံကောင်းဆောင်ဟွမ်ကွာရိုကစနေနေ့မှာနှိုးဆော်လိုက်ပါတယ်ဇီဝရေးအကြံတင်ဆိုင်နေသည့်အမေရိကန်ကတန်ခတ်အရေးယူထားတဲ့ကြားမှာပဲသမ္မတမဒူရိုကအာဏာဆက်ယူထားတာပါသမ္မတမဒူရိုအနိုင်ရတယ်လို့ကြေညာတဲ့2018ခုနှစ်သမ္မတရွေးကောက်ပွဲဟာနိုင်ငံမှုမရှိတဲ့ရွေးကောက်ပွဲဖြစ်တယ်လို့ဆိုပြီးသူဟာယာယီသမ္မတဖြစ်တယ်လို့ဇန်နဝါရီလမှာအပြိုင်ကြေညာပြီးတဲ့နောက်နိုင်ငံတကာကမစ္စတာကွေရိုကိုထောက်ခံထားပါတယ်ဒါပေမဲ့လေသမ္မတမာဒူရိုကိုဖြုတ်ချဖို့အချင်းချင်းတိုးစားတာတွေမောမမြင်ဖြစ်ပြီးတဲ့နောက်ဆန္ဒပြပွဲတွေကအရှိန်လျော့လာနေတာပါလှုပ်ရှားမှုကန္တာတိတရဖွင့်ဖို့ရည်ရွယ်ပြီးကာရာကတ်မြို့တော်မှာစနေနေ့ကလှုပ်တဲ့လူလူစုဝေးပွဲတစ်ခုအတွင်းဒုရုထောက်ခံမှုအကြီးအကျယ်ကျဆင်းနေတဲ့သမ္မတမာဒူရိုကိုဖိအားပို့ပေးနိုင်ရေးအတိုက်ခံတွေအနေနဲ့ဆန္ဒပြပွဲတွေမကြာခဏလှုပ်တင်တယ်လို့မစ္စတာဝိုင်းရိုကပြောပါတယ်အရင်ကဆန္ဒပြပွဲတွေကြောင့်အတိုက်ခံတွေအားကောင်းလာပြီးအာဏာရဆိုရှလစ်ပါတီဟာတတိတခြားဖြစ်သွားခဲ့ပါတယ်ဒါပေမဲ့လေစီးပွားရေးအကြအတဲကနေ့စဉ်ရက်ဒီရေးအတွက်ကြီးမားတဲ့အခက်အခဲတွေ့ကြရပြီးလူအများပြားဟာအားကုန်ပြီးတော့စိတ်ဝင်စားမှုနဲ့လာတာပါ။ဒါပြင်ဗင်နီဇွဲလားနိုင်ငံအပြောင်းလဲဟာလက်နက်ကင်တပ်ဖွဲ့တွေဘဲဘဲလိုက်တယ်ဆိုတာပေါ်အဓိကမူတည်နေပြီးအခုချိန်ထိကတော့သမ္မတမာဒူရိုကိုတစ္ဆာခံနေစေဖြစ်ပါတယ်ခင်ဗျာ
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဟောင်ကောင်ဆန္ဒပြပွဲဟာ9လကျော်လာပြီဖြစ်ပြီးတနင်္ဂနွေနေ့ကတော့အကြမ်းဖက်မှုတွေပိုးပြီးတိုးလာခဲ့ပါတယ်။ဆန္ဒပြသူတွေကလက်လုံမီးလောင်ဘုံတွေနဲ့ပစ်ပေါက်ပြတယ်လို့ရဲတွေကလည်းမျက်ရည်ရောဘုံတွေနဲ့ဆက်မပြတ်ပြန်လည်ပစ်ခတ်နေတာကြောင့်တနင်္ဂနွေမနေ့အစောပိုင်းကဟောင်ကောင်တက္ကသိုလ်အဝင်ဝမှာမီးလောင်နေတာတွေ့ရပါတယ်။ဟောင်ကောင်ကတက္ကသိုလ်ဝင်အနည်းဆုံး9ခုမှာထောင်နဲ့ချီတဲ့ကျောင်းသားနဲ့တက်ကြွလှုပ်ရှားသူတွေကအကာအရန်အတားအဆီးတွေလုပ်ပြီးတော့စုဝေးနေကြပါတယ်။သူတို့မှာလက်လုံမီးလောင်ဘုံတွေလောက်လေးကော်တွေလေးမြားတွေနဲ့တခြားရရလက်နက်တွေကိုစုဆောင်းထားကြပါလေ။စနေနေ့တုန်းကတော့ဟောင်ကောင်မှာရပ်ပေါင်းများစွာပိတ်ဆို့ထားခဲ့တဲ့လမ်းမကြီးတွေပေါ်ကအမှိုက်တရိုက်တွေကိုကောင်လွန်ရက်ကွက်တဝိုက်ကစစ်တမ်းရတွေမှာရှိတဲ့တရုတ်စစ်သားတွေကလာရောက်ပြီးရှင်းလင်းပေးခဲ့ကြပါလေ။ကာကီတီရှပ်နဲ့အာရာဘောင်းမီတို့အမဲတွေကိုဝတ်ထားတဲ့ PLA စစ်သားတွေကအမှိုက်တွေရှင်းနေတာကိုတရုတ်အစိုးရလိုလားတဲ့နိုင်ငံရေးသမားတွေနဲ့မြို့ကန်တချို့ကတွားရောက်ပူးပေါင်းလှုပ်ဆောင်တာလည်းတွေ့ရပါလေ။တရုတ်စစ်သားတွေဒီလိုတန့်ရှင်းရည်လှုပ်ပေးနေပေမဲ့ပြည်မကတရုတ်လွတ်မြောက်ရေးတပ် PLA စစ်သားတွေဟောင်ကောင်လမ်းတွေပေါ်ရောက်လာတာဟာဟောင်ကောင်သားတွေရဲ့တန်တရားကိုပိုးပြီးတော့တိုးလာစေပါတယ်ဗြိတိရှ်အုပ်ချုပ်ခဲ့တဲ့ဟောင်ကောင်ကို1998ခုနှစ်မှာတရုတ်လက်ကိုပြန်ပြီးပေးခဲ့ခြင်းကဟောင်ကောင်သားတွေရဲ့လွတ်လပ်မှုကိုအာမခံခဲ့တာဖြစ်ပြီးတော့အခုပြည်မကြီးကတရုတ်ကွန်မြူနစ်ပါတီကဝင်နှောက်လာတဲ့အတွက်ဒေါသထွက်နေတဲ့ဟောင်ကောင်သားတွေကဆန္ဒပြနေကြတာဖြစ်ပါတယ်အာရှဒေသရဲ့စီးပွားရေးအချက်အချာတစ်ခုဖြစ်တဲ့ဟောင်ကောင်မှာဒီဆန္ဒပြပွဲတွေကလနဲ့ချီပြီးဖြစ်ပွားနေတာပါ
အီရန်နိုင်ငံကဆန္ဒပြသူတွေဟာဘက်ဂရက်မြို့လေကောင်ကလွှတ်တော်နဲ့ပြည်ပတိုင်းအတော်များများရှိတဲ့အခိုင်အမာကာကွယ်ထားတဲ့နေရာနာတိစနေနေ့ကရောက်လာကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အရေးပါတဲ့ခီလန်နီရင်ပြင်နဲ့ Green Zone လုံခြုံရေးဒေသကိုသွားတဲ့တရားရင်းရဲ့ဒစီတစ်ပိုင်းကိုဆန္ဒပြသူတွေထိန်းချုပ်လိုက်တယ်လို့အီရန်လုံခြုံရေးနဲ့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ Green Zone လုံခြုံရေးဒေသထဲမှာအီရန်အစိုးရယုံနဲ့ရှိနေတာပါ။ပြီးရလာကစခဲ့တဲ့ဆန္ဒပြပွဲတွေအေးသောပုံရပြီးတဲ့နောက်ဆန္ဒပြပွဲရဲ့အဓိကဗဟိုချက်နေရာဖြစ်တဲ့ထိုင်ရယင်ပြင်းနားမှာပေါကြာနေနှောင်းပိုင်းကဘုံတလုံးပေါက်ကွဲပြီးလူ3ထဲမှနေတည်ဆုံးပြီးတော့18ယောက်ဒဏ်ရာရသွားပါတယ်။တောင်ပိုင်းကနာစီရီယာမြို့မှာတောက်ကြာနေညကပေါက်ကွဲတဲ့နောက်ထပ်ဘုံကြောင့်လူနောက်ထပ်18ယောက်ဒဏ်ရာရပါတယ်။ဘုံပေါက်ကွဲတာတွေကဘာလို့လဲချက်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ လောက်ကန်ရှားပါမှုနဲ့မပြေဆုံးတဲ့အများပြည်သူဝန်ဆောင်မှုတွေပေါ်ပိုပြီးမကြေမနက်ဖြစ်လာကြတဲ့အတွက်အော်တိုဘာလမှာဆန္ဒပြဖို့စဖြစ်တာပါဆန္ဒပြသူတွေကလက်ရှိအာဏာယူထားသူတွေနှုတ်ထွက်ပေးဖို့နဲ့အချင်းပြတ်ချစားမှုတိုက်ဖျက်ရေးအတွက်အစိုးရပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုထားကြပါတယ်ဘဲကရက်နဲ့ဣရက်တောင်ပိုင်းမှာဆန္ဒပြဖို့စဖြစ်ခဲ့ကြတဲ့ကဆိုရင်လူပေါင်း300ကျော်သေဆုံးထားရပြီပါပြီ
တိရီလင်္ကာနိုင်ငံမှာစနေနေ့ကကျင်းပတဲ့သမရရွေးကောက်ပွဲမှာမဲသွားပြီးပြိမဲ့မွတ်စလင်လူနည်းစုတွေကိုတင်ဆောင်လာတဲ့ဘတ်စကားတွေကိုတနတ်သမားတွေကပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။တိရီလင်္ကာအနောက်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုမှာဘယ်သူမှတန်ရာမရခဲ့ပါဘူး။ဒါဟာတမန်နဲ့မွတ်စလင်လူနည်းစုတွေရွေးကောက်ပွဲမှာမဲပြီးမှတားဆီးဖို့အတွက်ရည်ရွယ်ပုံရပါတယ်။2015ခုနှစ်ရွေးကောက်ပွဲတုန်းကလည်းဒီမြောက်ပိုင်းဒေသမှာပဲပောက်ကွဲမှုတွေအများအပြားဖြစ်ပွားခဲ့တာပါ။ဒီရွေးကောက်ပွဲမှာရှေ့ဆုံးကနေပြေးနေတဲ့နှစ်ဦးတည်းကတူကတော့2005ခုနှစ်ကနေ2015ခုနှစ်ထိတမရတာဝန်ထမ်းဆောင်ခဲ့တဲ့မဟင်ဒာရာဂျာပက္ဆာရဲ့အကိုဖြစ်တဲ့အသက်80ရွယ်အငိမ့်စားဒုဗိုလ်မှူးကြီးဂေါတာဘာယာရာဂျာပက္ဆာဖြစ်ပါတယ်။ဒီလင်္ကာနိုင်ငံမှာလူဦးရေ15ရာခိုင်နှုန်းသာရှိတဲ့တမောကျားတွေကအများစုဖြစ်တဲ့ဆင်ဟာလစ်တွေကိုတော်လှန်ခဲ့တဲ့ပြည်ရင်းဆက်ဟာ38နှစ်အကြာ2009ခုနှစ်မှာပြီးဆုံးခဲ့တာဖြစ်ပြီးအများစုဖြစ်တဲ့ဆင်ဟာလစ်တွေကရာဂျာပက္ဆာကိုသဘောကျကြတာဖြစ်ပါတယ်အခုရွေးကောက်ပွဲမှာလည်းသူ့ရဲ့အနယ်တယောက်သမရပြန်ပြီးအရွေးခံရဖို့တည်ချနေပါတယ်ရွေးကောက်ပွဲဆိုင်ရာအကြီးအကဲကတော့စနေနေ့မဲပေးပွဲအတွက်မဲလာပေးသူဟာမဲပေးခွင့်ရှိသူအားလုံးပေါင်းရဲ့80ရာခိုင်နှုန်းကျော်မယ်လို့ခန့်မှန်းထားပြီးငြိမ်းချမ်းစွာကျင်းပနိုင်ခဲ့တယ်လို့ပြောပါတယ်ရွေးကောက်ပွဲရလဒ်ကိုတနင်္ဂနွေနေ့လယ်မှာထုတ်ပြန်ပေးမယ်လို့ထင်ကြောင်းပြောပေမဲ့မဲဆန္ဒနဲ့22ခုထဲက3ခုမှာရေချီးနေတဲ့အတွက်မဲရေတွက်မှုကတော့နှောင့်နှေးနိုင်တယ်လို့လည်းပြောပါတယ
်ကျောင်းမှာဖြစ်နေတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောနော်ဝါ့စ်ရစ်ဒီပေါ့မှာသတင်းလေးပတ်ကြားဆေးသွားကူဖို့ပါကစ္စတန်တရားရုံးတစ်ခုကခွင့်ပြုလိုက်ပါတယ်အသက်69နှစ်အရွယ်မစ္စတာရှရီဖ်ကိုအချင်းပြတ်ချစားမှုငွေမဲခွာချမှုတွေနဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးတရားရုံးက2018ခုနှစ်မှာထောင်ဒဏ်9နှစ်ချမှတ်ထားတာပါ။ဒါပေမဲ့သူ့မှာယောဂသစ်တွေပေါ်လာတာကြောင့်သူ့ရဲ့ကျန်းမာရေးဆိုးလာတယ်လို့ဆရာဝန်တွေကပြောပါတယ်။ဝန်ကြီးချုပ်ဟောရှရီဖ်ကို ECL လို့ခေါ်တဲ့ထွက်ခွာခွင့်ထိန်းချုပ်စည်းရုံးကနေထုတ်ပေးဖို့လာဟိုးမြို့ဗဟိုတရားရုံးကအစိုးရကိုစနေနေ့မှာညွှန်ကြားခဲ့ပါတယ်။ ECL ဟာနိုင်ငံတွင်းကထွက်ခွာခွင့်မပြုဘဲတိတ်ပင်ထားတဲ့လူတွေဓမ္မမို့ဖြစ်တဲ့ချမှတ်ခံထားရသူရဲ့စိတ်ရင်းဖြစ်ပါတယ်။တရားရုံးဆုံးဖြတ်ချက်မှာမစ္စတာရှရီဖ်ကိုပြည်ပမှာစီကူတော်မူခံယူဖို့သတင်းလေးပတ်ခွင့်ပြုထားပြီးဒီတက်တန်းကိုဆရာဝန်ထောက်ခံခြင်းနဲ့ထပ်တိုးနိုင်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ရှရီဖ်ကိုကြားမရအကြောင်းပြချက်အရပြီးခဲ့တဲ့လမှာအာမဂန်နဲ့ပြန်လွှတ်ပေးထားတာဖြစ်ပေမဲ့သူ့ယောဂါဟာသူ့ပုံမှန်ပြနေကြလန်ဒန်မှာအခြေစိုက်တဲ့ဆရာဝန်တွေနဲ့တိုင်ပင်ညှိနှိုင်းမှုလူတွေလို့သူရှိနေပြီကပြောထားတာပါ။သူ့ရဲ့ခီးသွွာလာရေးအစီအစဉ်တွေကိုတော့မသိရသေးပါဘူးခင်ဗျာ။
တင်းလူနေမနက်ခင်းထိတိုင်းအောင်နိုင်ငံကသတင်းတွေကိုဒေါပြင်းမျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဇက်လိုက်စသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှပထမဦးဆုံးလာရှုမျိုးကအချင်းတွေကိုကြည့်အောင်ပါလာရှုမျိုးမှာစနေနေ့မနက်ပိုင်းကလက်နက်ကြီးကြီး6လုံးထက်မနည်းကြားရောက်ပေါက်ကွဲပြီးလူနေအိမ်တချို့ပျက်စီးသွားသလိုဒေသခံတွေတန်ရာရသွားပါတယ်တမတော်ပြောခွင့်ရသူကတော့တအောင်းပလောင်အဖွဲ့ကရှော့တိုက်ဒုံးနဲ့ပစ်ခတ်တာလို့ပြောပါတယ်ဒီတိုက်ခိုက်မှုကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်ဒီအကြောင်းဗီဒီယိုသတင်းတော့နိုင်ကွန်းအိမ်ကသတင်းပေးဖို့ထားတာပ
ါဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ပေါ်စနေနေ့မနက်7:00ကျော်အချိန်မှာလက်နက်ကန်အဖွဲ့တစ်ခုကနေရှော့တိုက်ဒုံးကြီးနဲ့ပစ်ခတ်ခဲ့လို့လေစိတ်ပါဝင်လူနေအိမ်ချေတချို့နဲ့အမျိုးသမီးတူတန်ရန်ရရှိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မူဘုံမှုရုပ်စော်မင်းထွန်းကပြောပါတယ
်7:20မှာအဲ့ဒီလာရှုမှာကျွန်တော်လာရှုရဲ့နောက်ဖက်ဆုံးတောင်ပေါ်နေတရားကွန်မြူနတီကရှော့တိုက်ဒုံးနဲ့ကျွန်တော်ပစ်ပါတယ်တီအန်အယ်ရဲ့ဖက်ရဲ့လိုဝက်ပြရပါတယ်ကျွန်တော်6လုံးကြပါတယ်အလုံးတော့လာရှုရက်ကွက်နဲ့၄လုံးကြပါတယ်နှလုံးကတော့နေစိတ်အနီးဝင်ကျင်တယ်ဒီလင်းကတလန်းကြော်လာပါပဲဒီလည်းကတော့ဦးရင်တစ်ခုရှိပါတယ်အဲ့ဒီအနောက်ဘက်မှာနှလုံးကြပါတယ်အဲ့တော့ရက်ကွက်တွေကဒီအင်ဂျီအချို့ကာဂီရဲ့ဒီလိုအမှုသမီးတူပြစ်လိုက်တာရရှိရရောက်ရှိပါလားအပြစ်ထက်တဲ့တောင်ကုန်းမှာနောက်ထပ်မကွဲပဲထပ်ပဲပြန်နေခဲ့တဲ့ short tight ကုန်းဒီနှလုံးထပ်ပြီးပါတယ်
လာရှုမြို့နောက်ဖက်မီတာ1500กว่าမှာရှိတဲ့ဒုံတောင်ဆိုတဲ့နေရာကနေ short tight ဒုံ6လုံးနဲ့ပြစ်ခတ်ရမှာလေလုံးကွဲပြီးနှလုံးမှာမကွဲကြအောင်နှလုံးမှာနေမြေခံတိုင်ရင်နောက်ဘက်ကိုကြားရောက်ခဲ့ကြအောင်တပ်မတော်ဘက်ကပြောပါတယ်။နိုဝင်ဘာလ23ရက်24ရက်နေ့တွင်မှာလဲပြည်တော်စုလမ်းမကြီးပေါ်မှာလုံခြုံရေးယူနေတဲ့တပ်မတော်စစ်ကြောင်းတွေကို TNL ဖွဲ့ကနေချောင်းမြောင်းပြစ်ခတ်လို့စိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လဲဘုံမှုရုပ်စော်မင်းတွန်းကပြောပါတယ်။ ตํารวจเบิกตําบลองตีอันนาลีภွဲကပြစ်ခတ်တာလို့ပြောဆိုနေတယ်လို့တီအန်နာလီဘက်ကိုဆက်တွယ်ခဲ့ရမှာဆက်တွယ်မရရှိခဲ့ပါဘူး
လာရှုမြို့တွင်ပြစ်ခတ်တိုက်ခိုက်မှုဟာတိုက်ပွဲဖြစ်ပွားတာမရှိပဲပြစ်ခတ်တာဖြစ်ကြောင်းပြောပါရတယ်ကျွန်တော်တို့ဒီလာရှုတဝိုက်မှာတော့မရှိပါဘူးတိုက်ပွဲဒီနေရာကတော့ပလေရဲ့ဆက်နဲ့လှုပ်လဲဆိုတာဒီမှာပြောတတ်ပြီးတော့เนาะတော်ရတာပေါ့ဗျာလူမကြည့်တာဟိုအားလုံးကကွဲနေဆိုတော့ဒီကွေးကွေးကြောက်နေเนาะအခုလို့လာရှုမြို့တိုက်ခိုက်ခံရတဲ့အတွက်မြို့နေလူစုကလုံခြုံရေးအတွက်စိုးရိမ်
ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကနေဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကနေဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကနေဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကနေဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကနေဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကနေဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကနေဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကနေဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကနေဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံက
ဒီကနေ့ရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်ခဲ့ပါတယ်ခင်ဗျာပြည်သူတွေနောက်နိုင်ငံရေးအတွင်းပြည်ပကြဖြစ်ပါတယ်အခုတခါတော့လူကုန်ကူးခံရသူတွေရဲ့နောက်ဆက်တွဲအခြေအနေကိုလည်းပြောပြခြင်းပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဆော်ရဆရန်အတုတွေလုပ်ပြီးလူပွဲစားတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေကိုနိုဝင်ဘာ15ရက်နေ့မှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ထိုင်းနိုင်ငံ VOA သတင်းတော့မအေးမာကတင်ပြပါမယ
်။ရန်ကန်ဟန်ဟိုမိုက်ရက်ွက်မှာရှိတဲ့လေးတဲ့တိုက်ခန်းတစ်ခုကိုနိုဝင်ဘာလ15ရက်နေ့ကထိုင်းလဝကရဲနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေပါဝင်တဲ့အင်အား50ကျော်နဲ့ဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာပါ။တိုက်ခန်းတစ်ခုအတွင်းမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသား15ဦးဟာဆိုင်ရွက်စာတမ်းအတုတွေနဲ့နယ်စပ်ကနေဘန်ကောက်ကိုဝင်ရောက်လာတာဖြစ်ပါတယ်။အဲ့ဒီထဲက19နှစ်အရွယ်မြန်မာအမျိုးသားတဦးကိုစတင်ဖမ်းဆီးရတာကနေလူတွေကိုစုထားတဲ့တိုက်ခန်းကိုပါခြေရာခံဖမ်းဆီးနိုင်ခဲ့တာပါ။ထိုင်းနိုင်ငံရဲ့လူကုန်ကူးမှုတားဆီးကာကွယ်ရေးအထွေထွေတွင်းရေးမှူးနိုင်ကျွတ်ဒီကလိုင်ကတော့အခုလိုပြောဆိုသွားပါတယ
်เนื่องจากความหลากหลายของปัญหาเศรษฐกิจที่กําลังมีเราไม่สามารถ
ကျွန်တော်တို့ထိုင်းနိုင်ငံထဲမှာလူကုန်ကူးပြဿနာဟာကြီးထွားလာနေတာကိုပပြတ်အောင်ကာကွယ်ဖို့သက်ဆိုင်ရာရဲတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်ရှေ့တန်းလို့တမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောသွားပါတယ
်ဆောင်ရွက်နေတင်ပြနေတာကဒီရှေ့တန်းလို့တမဒီမှာအဲ့လိုတိုင်းရင်းတိုင်းရင်းအတူတူပြုလုပ်တဲ့ခါမှာခံရတာကအဲ့လိုတမနဲ့ပတ်သက်ရင်းခံရကျေလေးဒီပုဂ္ဂိုလ်ကလည်းဖြည့်ကြကလေးနဲ့ဆက်ရမယ်တောင်းလို့ရှင်းပြနေခြင်းမရှိတဲ့ကြောင့်ဒီစိတ်ဓာတ်ကြီးမဖြစ်တဲ့အဲ့ဒါဒီစိတ်ဓာတ်ကြီးကိုဆောင်ရွက်တဲ့ပုဂ္ဂိုလ်တွေဖြည့်ဖြည့်ရခဏနဲ့အတူရရှာဖို့ဖြစ်ပြီးရမယ်လို့ကျွန်တော်ကသင်ဖန်ရတာအတူရကျင်ပြခဲ့တယ်ခင်ဗျာ။ဟောကြောင့်အချိန်အစိုးရကလည်းဟိုပေါ်ထုတ်မှုကိုကျွန်တော်ဒီဘက်ကတော့ခီးမမလေးတက်ပေါ်ထုတ်ကြတာတွေ့ရပါတယ
်။အခုဖမ်းမိတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမြောက်ပိုင်းချင်းလိုက်နဲ့ကချနာဗူဒီနယ်ဇက်တီကနေလာကြတာဖြစ်ပြီးဘန်ကောက်ကိုတက်ဖို့အတွက်လူပွဲသားတွေကယာယီနေထိုင်ခွင့်ဆိုင်ရက်ဆက်တန်းအတုတွေနဲ့တဦးကိုထိုင်းဘက်ဝင်3000စီယူပြီးခေါ်လာခဲ့ကြတာလို့ဆိုပါရယ်အခုဝေရောက်ဖမ်းဆီးခဲ့တဲ့တိုက်ခန်းဟာမြန်မာနိုင်ငံသားတွေကိုအဓိကလူပုံကူးနေသူတွေရဲ့လူစုထားရနေရာဖြစ်ပြီးအဲ့ဒီနေရာကနေတဆင့်ထိုင်းမလေးနယ်ဇက်အထိနိုင်ငံကူးစာဝတ်တုတွေနဲ့ဆက်လက်ပို့ဆောင်နေတာဖြစ်ကြောင်းဟိုမတ်ရက်စကန်မှုကထုတ်ပေါ်ပြောဆိုသွားပါရယ်ရှင်
တိုင်းရှိဆိုင်ဗီဒီယိုတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မြန်မာနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေကိုဒီမှာနားပြီးအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးခြင်းနဲ့မှာတယ်အခုအလှည့်ကြလာတာကဒုအတန်ကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်မှာတော့မြန်မာနိုင်ငံတိုင်းသားဒေသတွေကစိတ်ဝင်စားဖို့ရအဖြစ်ပြက်တွေကို Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတာဖြစ်ပြီးဒီတစ်ပတ်မှာတော့စီအေပီဒီဘက်ကကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုနားဆင်ရမှာဖြစ်ပါတယ်
မင်္ဂလာပါရှင်ဒေါ်အတန်ဘတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါဝန်ပြည်နယ်ကမင်းကလေးတူဟာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေတွေ့ကြုံခန်းစားခဲ့ရပြီးတဲ့နောက်သူတက်ရမယ့်အကြောင်းကသူ့ကိုလက်မခံတော့ပါဘူးမင်းကလေးကအာဓမပြုခြင်းသူနဲ့ရရှိထားတဲ့ကိုဝင်ကနေတာလီတယောက်မွေးဖွားထားပါတယ်ဘာမှမမလုပ်ခဲ့ပေမဲ့ကျောင်းဆရာဆရာမတွေကတော့အခြားကျောင်းသားတွေအတွက်မကောင်းတဲ့ဥပမာဖြစ်မှဆိုရဲဆိုပြီးကျောင်းဝင်လက်မခံခဲ့ပါဘူးဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Monius Agency နဲ့ဒိုးအတန်တို့ဟာဒီလိုရှက်စရာကောင်းတဲ့ဒလိနဲ့အာဓမပြုခြင်းခံရသူတွေရဲ့အမဲဆက်တွေဟာ အမျိုးသမီးတယောက်ရဲ့အနာဂတ်ရည်မှန်းချက်ပန်းနိုင်ကိုဘယ်လောက်ထိခိုက်ညံ့မှုရှိသလဲဆိုတာကိုရှားဖွေတင်ဆက်ထားပါတယ်။ဒီဆောင်မအပြည့်စုံကို Moon News Agency ကသတင်းတော်ဝန်ဆောင်မောင်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ဒုအတန်ရဲ့အခုထုတ်လွှင့်ပေးမယ့်အစီအစဉ်မှာလိမ့်မိုင်းဆိုင်ရာအကျန်းဖတ်မှုခံရသူရဲ့အမိကိုပြောင်းလဲအသုံးပြုထားပါတယ
်။ခုနှစ်ကျော်လ26ရက်နေ့ဟာမမိုးရဲ့မျက်လင်းချက်တွေပျောက်ဆုံးမှုညီပါဖြစ်သွားတဲ့နေ့လေးတနေ့လေးဖြစ်ပါတယ်။ဦးလေးရင်ဖြစ်သူရဲ့အတ္တမပြုခြင်းမှုကိုခံရပြီးအခက်အခဲပေါင်းများစွာကိုကြောဖြတ်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့မမိုးကအကြောင်းပြန်တက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီမှာအတ္တမပြုခြင်းခံရပြီးတဲ့နောက
်ဒေါက်တာရှင်များခင်ဗျာကျွန်တော်တို့ဒီအတန်ဖိုင်ဟောင်းနဲ့မောင်ရင်ထုတ်လွှင့်မိတာကိုတောင်းပန်အပ်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုစူးစီးတင်ပြထားတဲ့ဒုအတန်ကန္နာရဲ့ဒီ CEPD ဘက်ကကြုံရတဲ့ရခိုင်ပြည်နယ်ရအခြေအနေအသေးစိတ်အကြောင်းကိုပြောပြသွားဖို့ရှိပါတယ်အဲ့ဒီစီစီဒီစီစီမှာတော့ဒီရခိုင်ပြည်နယ်ထဲမှာအခုဆိုလို့ရှိရင်မိုဘိုင်းအင်တာနက်ဖုန်းပြတ်တောက်မှုတွေအပါအဝင်ပြင်ပလောကကအခြေအနေနဲ့ခြားနားရတဲ့အခြေအနေကိုလည်းဒေတာကန်ကြီးကြုံရလေဆိုတဲ့အကြောင်းကြီးအပောင်ဝင်ပေါ့လေဒီလက်နဲ့ကင်ပိဋိပခါကြီးကြောင့်ဟလာဒီထိတ်တက်ရင်ဆိုင်စစ်ပွဲတွေဖြစ်နေရတဲ့အခြေအနေမှာဟလာပြည်သူတွေကဘယ်လိုမျိုးဒီဆက်သွယ်ရေးလမ်းကြောင်းနေနဲ့ဒီတိုက်ပွဲတွေကြားမှာဘယ်လိုရင်ဆိုင်နေရသလဲစီးပွားရေးလူမှုရေးဘယ်လိုအခက်အခဲတွေရိုက်ခတ်မှုရှိသလားသလဲမြန်မာစစ်တပ်ရဲ့ဒီဘယ်လိုဗျူဟာအသုံးချမှုတွေအကြောင်းနဲ့ပတ်သက်လို့တင်ပြသွားမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုင်းစီစဉ်မှာတော့
သောရရှင်ပါခင်ဗျာအခုတော့ကျွန်တော်တို့စပိုင်းဆိုင်ရာချုပ်ယွင်းမှုတချို့ရှိနေပါတယ်ကျွန်တော်တို့မကြခင်မှာပဲဒုအတန်းဆိုတဲ့အစီအစဉ်ကိုထုတ်လွှင့်နိုင်ဖို့ကျွန်တော်တို့ပြင်ဆင်ကြိုးစားနေပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတာကတော့ VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေထုတ်လွှင့်နေတာဖြစ်ပါတယ်စပိုင်းဆိုင်ရာချွေးမှုရှိတာကိုလည်းကျွန်တော်တို့တောင်းမအပ်ပါရခင်ဗျာကျွန်တော်တို့ဒီကနေ့အစီအစဉ်မှာနောက်ပိုင်းနိုင်ရီဝက်မှာထုတ်လွှင့်မှာကတော့စနေညကဆွေးနွေးကြတဲ့ VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်အဲ့ဒီအစီအစဉ်ထုတ်လွှင့်ချိန်ရောက်လာရင်တော့ကျွန်တော်တို့ဒီကုလသမဂ္ဂမှာရင်ဆိုင်ရတဲ့မြန်မာအရေးနဲ့ပတ်သက်လို့ပေါ့လေဒီ ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအပေါ်ကိုတရားစွဲဆိုမှုတွေလုတ်လာကြပါတယ်ဒါနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကလည်းဘယ်လိုခုခံဖြေရှင်းသွားမလဲဆိုတာကိုပြောကြားတာပြီးဖြစ်ပါတယ်အဲဒီတော့ဒီဆွေးနွေးပွဲအစီအစဉ်မှာဖြစ်လာနိုင်တဲ့အလားအလာတွေရင်ဆိုင်ရမယ့်အခက်အခဲတွေစိန်ခေါ်မှုတွေဒါရင်းနဲ့ပတ်သက်ပြီးတော့စနေနေ့ညအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်အခုတော့ဒုအတန်အစီအစဉ်ကိုနားဆင်ကြည့်အောင်ပါ
မင်္ဂလာပါရှင်ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါရခိုင်ပြည်နယ်ကဒေသတချို့မှာအခုချိန်ထိ mobile internet ပြတ်တောက်မှုဟာရခိုင်ပြည်သူအများအများကိုပြင်ပလောကနဲ့ခြားနားစေလျက်ရှိပါတယ်အထောက်ကူပြုဖွဲ့တွေဟာအကူအညီလိုအပ်နေတဲ့သူတွေနဲ့ဆက်သွယ်လုပ်ဖို့ကန့်သက်ခံရသလိုသတင်းဌာနတွေအနေနဲ့သတင်းချက်လက်တွေကိုအချိန်နဲ့တပြေးညီတင်ဆက်နိုင်စမရှိဖြစ်နေရပါတယ်လက်နက်ကင်ဖွဲ့ရန်ကိုအဟံကြားပြုဖို့အတွက်အခုလိုလှုပ်လိုက်တဲ့နှီးပြူဟာကြောင့်စစ်ပွဲအတွင်းကအပြစ်မဲ့အရဲသားတွေကဘလို့ထိခိုက်စေနိုင်တယ်လဲဆိုတာကိုမိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာနဲ့ဒိုးအတန်တို့ကဒီတစ်ပတ်မှာရှာဖွေတင်ဆက်ထားပါတယ်။ဒီဆောင်မှအပြည့်စုံကို Frontier မြန်မာကသတင်းထောက်ကျော်လင်းထုံးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။ဒီခိုင်းပြီးနေမြို့နယ်ရှင်းမြို့နယ်မှာအင်တာနက်ဆက်တင်ဖြတ်တောက်လိုက်ချိန်ကလေးကသတင်းလိုက်ရတာအခက်အခဲတွေဖြစ်ပေါ်ခဲ့တာ
ပါ။နှုတ်ဆက်နေတဲ့ကတော့ဒီကျွန်တော်တို့သတင်းလေးလိုက်ယူနိုင်မှုတွေကတန်ကြန်မှုရှိလာတယ်။ဒီအခုချိန်ဒီတိုက်ပွဲတွေမှာပတ်သက်တဲ့သတင်းတွေလိုက်ယူနေတဲ့နေရာမှာပေါ့
။ဒါကတော့စစ်တွေအခြေစိုက် Development Media Group သတင်း website က editor တူဖြစ်သူကိုထွန်းအောင်ရဲ့တွေ့ကြချက်ပဲဖြစ်ပါတယ်။စစ်ဘေးဒဏ်ခံနေရတဲ့ဒီပြည်နယ်မှာအင်တာနက်မရှိတဲ့အချိန်ကစပြီးသတင်းတွေဟာခီးတဲ့တင်ဘတ်ကားလိုင်းတွေကတဆင့်တင်ပို့လာတဲ့အချိန်တွေဖြစ်လာတယ်လို့သူကဆိုပါတယ်။တိုက်ပွဲဖြစ်ပွားတဲ့အချိန်တွေမှာဆိုရင်လန်ခီမှာစစ်ဆေးမှုတွေရှိတတ်တာ၊လမ်းပိတ်ဆို့ထားတတ်တာတွေကြောင့်တရင်တွေဟာနိုင်ပေါင်းများစွာဒါမှမဟုတ်ရက်နဲ့တောင်ချီပြီးကြံ့ကြံ့မှုမျိုးတွေကြုံလာရပါတယ်။
အစိုးရဟာအင်တာနက်ဖြတ်တောက်မှုကိုရခိုင်ပြည်နယ်အတွင်းကညွန့်နယ်ရှင်းမြုံနယ်နဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့မှာရုတ်တရက်ဆိုသလိုချမှတ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ယခုချိန်မှာဆိုရင်တော့ဒီလိုအင်တာနက်ဖြတ်တောက်မှုကလေးလကျော်ကြာမြင့်ခဲ့ပြီလေဖြစ်ပါတယ်။အင်တာနက်ဖြတ်တောက်မှုကြောင့်ရခိုင်ပြည်နယ်အတွင်းကပြည်သူတွေစီးပွားရေးလုပ်ငန်းတွေအဖွဲ့အစည်းတွေနဲ့သတင်း
Mula Satan Tamakere, Mune, Gumune, Naka, Choko, Elana Pian, don't be going beat happy pibime. Chowdo, Miau, Mimiane, Bonajum, Mune, Maro, Salat Chatau Kaniaz, Chipare. Yakulo, Indana, Mount Charaha, Yakinda door, E. Yet, Sipasaya, Taulamuru, Handa Pisir, Nivua, Diapchip, Nima, Damroga, Don't Charge him Chitello, Gotuanga, Yungiware. Dabeme, Dinuhae, Joseph Chi, Yakindi, Taumon Yazarua. တရင်ချက်လက်အမောင်ချခံဘဝကိုတုတ်သိမ်းခံနေကြပါတယ်။ဒီအန်ဂျီသတင်းဌာနရဲ့လောက်ရေးကိုင်းရှိတဲ့သတင်းတောက်တွေဟာဆိုအင်တာနက်ဖြတ်တောက်ခံထားတဲ့မြို့နယ်တွေမှာသတင်းလိုက်ယူကြတဲ့အခါသူတို့လိုက်ယူထားတဲ့သတင်းတွေနဲ့သတင်းတပ်ပုံတွေကိုစီဒီကွေတွေထုတ်ပြီးနောက်တစ်နေ့နာနာဆော့ဆော့ထွက်မဲ့လိုင်းကားနဲ့စစ်တွေမှာရှိတဲ့သတင်းကန်းကိုရအောင်ပို့ကြပါတယ်။ဥဆက်မျက်ရှိကတော့အင်တာနက်မတင ဒီလိုသတင်းပေးပို့မှုနီးနာတွေကိုအသုံးပြုခဲ့ရဘူးတာပါ
ကျွန်တော်တို့အဲ့ဒီအချိန်တော့ကတော့မီဒီယာကတက်ပြီးတော့မှမကြည့်ပြန်သေးဘူးလေအင်တာနက်တွေကလည်းအခုလိုမျိုးအဆင်ပြေဘူးဟိုတဲ့ဒိုရီဆိုလို့ချင်းတော့ကျူဖုန်းနဲ့ဆက်တယ်နောက်တို့ကဖက်စ်တွေအသုံးပြုတယ်အဲ့လိုပဲအပြန်လာမေဂျာတွေ့ကြတာပေါ့နောက်တက်ပုံတွေကလည်းလိုရီဆိုလို့ချင်းတော့ကျွန်တော်တို့ကဟိုစီမာတိခိုင်းနေတာမို့အဲ့ဒီလက်ကြီးတော့တက်ပုံတွေကိုလူကြုံနေနေပဲဟိုပါပြီးတော့မှတော
ဒီမှာရှိပါဘူးနရင်ဂျရာသတင်းဂျာနယ်မှာလောက်ကင်လေးရှိတဲ့သတင်းတောက်ကိုသိန်းစောဟာလဲသူ့ရဲ့သတင်းကမှာအလားတူဝင်ကြုံတွေ့နေရတဲ့အခြေအနေပေါ်မချင်မရဲဖြစ်လျက်ရှိပါတယ်ကျွန်တော်တို့ဒီအခုအင်တာနက်ဆက်တောက်သွားတဲ့နောက်ပိုင်းမှာကျွန်တော်တို့သတင်းလမ်းအဆင်မပြေတော့ဘူးလို့အဆင်မပြေတော့ဘူးဆိုတော့ဆိုရှယ်မီဒီယာဖေ့စ်ဘွတ်တွေနဲ့တိတ်တုံးများလာဦးတယ်ဆိုတော့ဒီနေ့ဖက်ကလ
ို့ရေးဖို့အတွက်ကိုဒီနေ့ကုန်ဒီလိုကုန်နဲ့ပုံမှန်တဲ့ line လည်းဒီလိုကုန်နဲ့
ပုံမှန်တဲ့ဒ
ီနေ့ကုန်တော့ရှိတယ်အဲ့လိုဟာရတယ်လို့ရှိရင်ဘယ်လိုမျိုးချင်းချင်းတင်ပေးရမလဲတရင်တွေဆိုလို့ရှိရင်ဒီချင်းမတန်နိုင်တော့ဘူးအဲ့လိုဆက်ကင်းတွေဂျုံပါပါခင်ဗျာ
DMG ဖို့မှာတော့သတင်းတွေကိုတိတိကျကျမှန်မှန်ကန်ကန်နဲ့အတင်းဆောင်မရှိတင်ဆက်နိုင်ဖို့ကတော်လေးအရေးပါပါတယ်။ဘာကြောင့်လဲဆိုတော့တို့ရဲ့ editor ချုပ်ဖြစ်သူကိုအောင်မန်ဦးကိုအာနာပိုင်တွေကလိုက်လံဖိုင်းစီးနေတယ်လို့သတင်းဌာနရဲ့ဖော်ပြချက်တွေကိုလည်းအချိန်ပြည့်စောင့်ကြည့်ခံနေရလို့ဖြစ်ပါတယ်။ယခုနှစ်မေလဆန်းပိုင်းမှာအာနာပိုင်တွေကကိုအောင်မန်ဦးကိုမတရားတဲ့ဥပဒေနဲ့အမှုဖွင့်ထားပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်သူဦးမြင့်ကျော်ကတော့သတင်းမှောင်ချခံထားခြင်းရဲ့ဆိုးရွားတဲ့အကျိုးဆက်ဖြစ်တာမန်အယက်သားပြည်သူတွေဟာအချိန်နဲ့တပြေးညီသတင်းများသိရှိပိုင်ခွင့်ကိုအမှောင်ချခံထားကြောင်းပြောကြပါတယ
်။သူတို့ကလည်းဒီသတင်းကိုဒီဆက်ဆံမီဒီယာတို့ဒီတယ်လီဖုန်းတို့အင်တာနက်ကနေပြီးကိုဆင်လန်းသူတို့ဟိုမရတော့ပိတ်သွားတဲ့ဆိုင်ပြန်အားဖြင့်ဟိုဒီခါလေးမှာတချို့တော့သတင်းတွေကသူတို့ရဲ့လူမှုရေးပေါ်တာသူတို့ရဲ့လုပ်ငန်းတွေသူတို့ရဲ့စီးပွားရေးတို့ဖြစ်ပြောင်းမှုရှိတဲ့ဟာနိုင်ချေအောင်ဒေတာလေးတွေလည်းဟိုဘာတွေဖြစ်နေလဲဆိုတာသိမှတာလည်းသူတို့ရဲ့နေ့စဉ်သူတို့လုံခြုံရေးပညာရေးလူမှုရေးအဲ့လိုဒေတာတွေမှာပြန်ပြီးတော့သူတို့ဒီ information တွေချက်လက်ကိုပြန်ပြီးတော့တုံ့ပြန်နေကြအောင်ဆိုတော့အဲ့ဒီဟာတွေမှာလည်းသူတို့ထိကြိုက်နိုင်တော့ပါတော့ဆိုတော့အဲ့ဒါတော့ဟိုစာပေလုပ်ကြည့်ပါကြည့်ရင်တော့ပို့ပြီးတော့ပြနိုင်တယ်တိုးတော့ထိကြိုက်မှုရှိတယ်ဆိုတာတော့ဟိုပြောနိုင်တယ်ပေါ့ဘယ်တော့ကြိုက်ကြိုက်ဆိုတော့တကယ်ကောင်းချီးမှာတော့
တမရော်ရဲ့ပြောရေးဆိုခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ရခိုင်နဲ့ဗမာပြည်သူများကြားဆိုရှယ်မီဒီယာကတဆင့်လူမျိုးရေးခွဲခြားမှုနဲ့အမုန်းစကားတွေပြန်ပွားမဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်အခုလိုအင်တာနက်ဖြတ်တောက်ရခြင်းဖြစ်တယ်လို့ ARD သတင်းဌာနကပြောကြားခဲ့ပူပါတယ်စစ်တွေအခြေစိုက် REC အဖွဲ့ရဲ့အတွင်းရင်းမှုဖြစ်သူဦးစိုးစောထွန်းကတော့ဒီလိုအင်တာနက်အမောင်းချထားရုံနဲ့အမုန်းစကားတွေကိုကာကွယ်နိုင်စွမ်းမရှိဘူးလို့ယုံကြည်ပါတယ
်သူကပြောကြတာပါလေရှင်တော့သူတို့စစ်ကြောင်ရှာမှုတွေကို
ကျွန်တော်ပြောတာတစ်ခုကဘာလဲဆိုတော့သူတို့စစ်တပ်ကလှုပ်ရှားမှုတွေကိုလုံခြုံစေခြင်းနဲ့နောက်တစ်ခုကတော့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တစ်ခုခုမှာရွေ့နေတဲ့ပြဿနာတွေပေါ်မှာထိခိုက်စေခြင်းနဲ့ပြင်းထန်စေခြင်းမှာနောက်တစ်ခုကနောက်တစ်ချက်ကဘာရှိလဲဆိုတော့အင်းနေနဲ့ဆိုရှယ်မီဒီယာကိုအသုံးပြုပြီးတော့တပိုင်းဆိုင်ရာသတင်းချက်လက်ကုန်ကျစရိတ်ရရှိအောင်လုပ်မှုတွေ
ตัวเองมาแค่ไหนนี่ก็ที่ร้านคันนี้น่าจะตัวอะไรตัวท่านนั่งอยู่ในตัวเองตัวเองจะเป็นยังไงก็ทำรู้กันแค่ตัวเช่นนี้ที่ต้องกูจะนอนรู้มีเนี่ยวันแรกฟังได้ยินเหตุที่ทางดูพี่เด็กกูขังกองสังกัดอินเทอร์เน็ตชัดดาวไล่เชียร์พี่สิบสองเนี่ยเด็กบิดูเรียดดูข่าวปูมูสัวลาดีเลยลูกมาเช็คจูเก็บอะไร ยาวมีเนี่ยมาชีเร่เต็งยูสักครั้งเสบียนเป็นปีดูต้องนอนจอละโคลงนี่แหละจีรงสักครั้งตะคุโลสัวมาบ้าที่สักครั้งเอ๋ซีมันขังไว้ก็มันดีมากก็มากระทำอยู่อุซังดูพี่เด็กอุซูไหนงาล่ะอินเทอร์เน็ตชัดดาวหูสาดเองไงจริงงานเนี่ยยามเอากระลาที่สักครั้งมากูนี่ทับบ้ามือเลยอะแต่ซาดซะย้อนสินตัวเรื่องลูกสัวเลย อินเทอร์เน็ตมันชาร์จอะไรเช่นอาพี่จะเข้งก็ว่าเล็กที่ตัวเองเนี่ยสีกาเกเรตไม้เว้นเชี่ยวเหมือนเนี่ยดีสวยอะมีอุ้งโยกตองชักเก็ตตัวสิบาร์เลยมีอุ้งโยกลุงเอรียาตัวอินเทอร์เน็ตตรงเนี่ยค่ะไวไฟย่าเลยฮอดเดอร์จีมาเอ็ดก็คือเจจีจีเนี่ยไปเวทตัวก็ตรงจ้าบาร์เลยอินเทอร์เน็ตตรงที่ตัวเองเข้ามาแล้วตัวย่าเลย WiFi ปัสวาลีโกช้าไม่ใช่โกไม่เอาไปจ้าบาร์เลยอะไรล้วนเนี่ยเนื้อเว็บพวกพี่เช่นนี้ยาวเองฮอดเดอร์จีนี่น้ำมาลุงเอลุยเรียมูไวฟงลีโกจีเนี่ยอินเทอร์เน็ตต้องกุญยาจ้าบาร์เลยลุงเอเดียวกันตัวมีเยอะส่งต่างงูตะคุบมาอินเทอร์เน็ตเนี่ยมีเดียร์นี่อะไรตะคุชิจังเปียวเปล่าละบาร์เลยอินเทอร์เน็ตมันชาร์จเนี่ยสวยเนี่ยมูลายี่เจ้าก็ถ้ามันยาวนานสิเลยเปล่าแล้วนักการปฏิบัติการปูมูสวาลาบีโร่เปลี่ยนเมื่อปีดูริมาที่ไกลเนี่ information ပေါ့ကျွန်တော်တို့ဒီလူတွေမှာဒီသတင်းရှယ်လက်ရပ်ပတ်ခွင့်ဆိုတာဒါမရဘူးပိတ်ပင်ရှင်းခံရတယ်ဆိုတော့ဒါလူခွင့်ရချိုးပေါက်တာပဲဆိုတာကိုသိဖို့လိုတာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ကျော်လင်းထွန်းဇာနီနဲ့ဂျာရက်တောင်နေတို့ဖြစ်ပါတယ်အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒိုးအံတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
် Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရတာပါစပိုင်းဆိုင်ရာချွေရမှုတွေအတွက်ကောင်းမွန်အပ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA အမေရိကန်တိုင်းတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနမီတာ32 kHz 935လိုင်းနမီတာ40 kHz 9839လိုင်းနမီတာ48 kHz 6153နဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညရဲ့ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်အလှည့်ရောက်လာပါပြီ။ရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုအကြီးကျယ်ဖြစ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ကုလသမဂ္ဂမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ တရားရုံးမှာတရားစွဲဆိုလိုက်တဲ့အပေါ်မြန်မာနိုင်ငံကနေပြီးတော့ဘယ်လိုဥပဒေကြောင့်ရခုခံကာကွယ်သွားမလဲဆိုတော့ရှေ့ဖြစ်လာမဲ့ကိစ္စရည်နဲ့ပတ်သက်လို့ဆွေးနွေးထားတာပါကိုအောင်လွင်ဦးကစီစဉ်တင်ဆက်တာပါ
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့မြန်မာနိုင်ငံအပေါ်နိုင်ငံတကာဥပဒေနဲ့အရေးယူဖို့ခြေလှမ်းပြင်လာတဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးဆောင်မှာပါမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အထူးသဖြင့်ရခိုင်ပြည်နယ်မှာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဒီတစ်ပတ်ထဲမှာပဲ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီးတော့တရားစွဲလိုက်တာရှိတယ်လို့ပဲဒီနိုင်ငံတကာရာဇဝတ်ခုံရုံး ICC ကလည်းမြန်မာနိုင်ငံကအဖွဲ့ဝင်မဟုတ်သင့်တဲ့အောင်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကငါအဖွဲ့ဝင်ဖြစ်တဲ့အတွက်စုံစမ်းမှုတွေကိုစဖို့ဆိုပြီးခွင့်ပြုလိုက်ကြတယ်ရှိပါတယ်ဆိုတော့နိုင်ငံတကာကဒီလိုဥပဒေကြောင်းရဖိအားတွေတိုးလာနေတဲ့အပေါ်မှာနိုင်ငံတော်များကလည်းအားပေးရရှိပါတယ်ဆိုတော့ဒီနိုင်ငံတကာကထင်ရှားတဲ့ဥပဒေရေးအဖွဲ့အစည်းတွေကဒီလိုမျိုးအရေးယူဖို့ပြင်ဆင်လာတာတွေကဘယ်လောက်ထိဖြစ်နိုင်ချေရှိတယ်လဲနောက်ဆက်တွဲအနေနဲ့ရောဒီနိုင်ငံရေးတံတမန်ရေးအကျိုးဆက်ဘာတွေရှိနိုင်လဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ပြည်နယ်ဆွေးနွေးဖို့ဥပဒေပညာရှင်တွေကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့လူ့ခွင့်ရေးရှင်တွေကြီးဖြစ်တဲ့ဦးသိန်းတန်ဦးဖြစ်ပါတယ်နောက်တူကတော့အာရှလူ့ခွင့်ရေးကော်မရှင်ကဒီမြန်မာဥပဒေပညာရှင်ဦးမွန်းလင်းဦးကဆိုတော့နှစ်ယောက်လုံးလဲလေလိုင်းမှာရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုံကူရဲ့ဟိုရေဝီယာသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံရေးပြဿနာတွေကိုဖြေရှင်းပေးရတဲ့ဒီကမ္ဘာတရားရုံးလို့တော့ခေါ်ကြတဲ့ ICJ မှာအခုလိုမြန်မာနိုင်ငံကိုတရားစွဲလိုက်တဲ့အတွက်ပေါ်ပြီးဥပဒေကြောင်းရမြန်မာနိုင်ငံအနေနဲ့ဘလို့စိတ်ခေါ်မှုမျိုးတွေကြုံရနိုင်လိမ့်မယ်လို့ရေဝီယာများသုံးသပ်လို့ရမလဲဆရာဦးသိန်းတန်းဦးအရင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ဟို ICJ က International Court of Justice ပေါ့နော်ဒါကုလသမဂ္ဂရဲ့ Judicial Organ ပေါ့နော်ဒါတစ်ခုပြီးတော့ပေါ့ဒါကကမ္ဘာ့ကုလသမဂ္ဂအဖွဲ့ကြီးရဲ့အတရားဒီဝေါ်ကုတ်ကူလို့ခေါ်တရားရင်ဖြစ်တယ်ဒီပေါ်မှာတင်ထားတာမကောင်းဘူးပြ ICC နဲ့ဆိုးတယ်ဒီကောင်ကဒါဒါ State Party ဆိုတော့ဘာလို့လဲဆိုတော့ဒီ Top What is it ဒီကုလသမဂ္ဂအဖွဲ့ကြီးပေါ်ပေါက်လာပြီးတဲ့နောက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းကဒီဒီကိုဘာ ICJ ရဲ့ statute မှာပါစာချုပ်မှာပါဝင်တဲ့ဖော်ပုံဖြစ်တော့ရှင်းအောင်မူပူရှိတာပေါ့နော်ပူရှိပြီးတော့ဒါကြီးတင်လိုက်တဲ့ဟာမှာကကျွန်တော်တို့တိုင်းပြည်ရဲ့ပုံသိက္ခာထိခိုက်တယ်နောက်တစ်ခါကိုကြံနေပေါ့နော်ဟိုနောက်ဆက်တွဲကျူးစက်တွေလည်းအများကြီးရှိတယ်အဲ့တော့ဒီကိစ္စကတော့ဖြစ်ရင်ကျွန်တော်တို့ခတ်တယ်ပဲခတ်တော့ပေါ့ပေါ့နော်ဟိုစဟိုဒီစပေါ်ပေါက်ဆွဆဲခံရတဲ့ကဖြစ်ခဲ့တာမဟုတ်ဘူးမရှိဘူးဆိုပြီးတော့ဟိုမျက်စိစုံမိတ်ရင်းနဲ့ပြင်ပြနေတာမျိုးမဟုတ်ပဲနဲ့စနေရကြပါနော်ပေါ်ပေါက်လာတဲ့အချက်တွေနောက်ဆက်တွဲအကျိုးဆက်တွေကိုညှော်ပန်းပြီးတော့ဥရီနဲ့အပြီးပဲတိတိကျကျထူးချေဖြစ်ရှင်သိနေလို့ကျွန်တော်ထင်တယ်
โอเคကျေးဇူးပါဆိုတော့ဆရာဦးမင်းလွင်ဝင်အမြင်ရောခင်ဗျာအခုကျွန်တော်တို့ဒီ ICJ မှာတရားစွဲလိုက်တဲ့ကိစ္စဟာကျွန်တော်တို့ဥပဒေကြောင်းရဘယ်လိုစင်ကုန်မှုတွေကြုံရနိုင်တယ်လို့များသုံးသပ်နိုင်မလားခင်ဗျာ
ဥပဒေကြောင်းရကတော့နိုင်ငံတကာယဉ်ကျေးမှုတလီထုံးတမ်းနေရပြဋ္ဌာန်းထားတဲ့ဥပဒေကိုလိုက်တာပါမယ်ဆိုပြီးတော့လက်မှတ်ထိုးထားတာဖြစ်တဲ့အတွက်အပြည်ပြည်ဆိုင်ရာဥပဒေရစမှတ်ထားတဲ့စီမံခန့်ခွဲနေလိုက်နာဖို့လိုတော့ပါနော်အဲ့လိုလူတဲ့အခါမှာအစိုးရပြောသလိုမျိုး ICJ ကနေပြီးတရားစွဲခံရတဲ့ကိစ္စမှာ ICJ ကတော့ကျွန်တော်တို့ဒီနိုင်ငံချင်းချင်းဖြစ်ပွားကြတဲ့ကိစ္စရပ်တွေပေါ်မှာမူတည်ပြီးတော့ရေးယူဆောင်ရွက်ကြတာတော်တော်များပါတယ်အဲ့တော့ဟိုလူပုဂ္ဂိုလ်တူချင်းအနေနဲ့ရေးယူဆောင်ရွက်တာကတော့ဒီ ICJ ပေါ့နော် ICT ပေါ့အဲ့ဒီလိုမျိုးဥပဒေတွေကနေပြီးတော့ဆောင်ရွက်ကြတာလည်းများတယ်အဲ့တော့ဒီ international code of justice မှာတရားစွဲခံရတဲ့အတွက်နိုင်ငံအတွက်တော့သိက္ခာကျတာပေါ့ဗျာ။နောက်ပြီးတော့ဒီအပြည်ပြည်ဆိုင်ရာမှာလည်းအရှိန်ရစရာဖြစ်တယ်။နောက်တကမလူအပ်ပဲနဲ့ဖြေရှင်းရမယ့်ကိစ္စတွေတော်တော်များများပေါ်လာမယ်။ပြည်အပြည်မှုတွေရင်ဆိုင်ရမယ်။စတဲ့ဥစ္စာတွေဖြစ်လာလိမ့်မယ်လို့ပဲကျွန်တော်ကတော့စမ်းမြင်ကြပါတယ်။
ဟုတ်ကဲ့ဆိုတော့ဒီတကယ်လို့များ ICJ ကအရှုံးနိုင်ပေါ့လေတခုခုဆုံးဖြတ်ခဲ့မယ်ဆိုရင်ရောနောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်လဲ
အဲဒီလိုမျိုးအရှုံးနိုင်ရေလို့တော့ပေါ်တဲ့အထိ ICJ ကဆုံးဖြတ်ပြီးမှမဟုတ်ဘူးဗျ ICJ ကတော့အပြည်ပြည်ဆိုင်ရာနိုင်ငံသဘောတူညီမှုတွေရအောင်မြင်နိုင်ပြီးမယ်ဆောင်ရွက်ပြီးမယ်တဲ့လိုက်နာဖို့ရှိတဲ့နိုင်ငံကမိမိရဲ့တာဝန်ကိုလိုက်နာဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဒါတွေကအဆင်ပြေသွားမယ်အခြေအနေမျိုးရှိပါတယ်အတော့ပြောတယ်မျိုးအနိုင်ရှုံးဆုံးဖြတ်ကြည့်ကြည့်တော့သူ့မှာအပြစ်ပေးနိုင်တဲ့အခွင့်အာဏာလည်းမရှိပါဘူးအဲ့တော့အဲ့ဒီလိုမျိုးတော့ဖြစ်လာနိုင်မယ်လို့ကျွန်တော်မထင်ပါဘူ
းဟုတ်ကဲ့ဆိုတော့ဆရာဦးသိန်းသန်းဦးမြင်ရောခင်ဗျာအခုတကယ်လို့သာ ICJ ကစစောလေကွန်မင်းလင်ဦးပြောသလိုပေါ့လေတစုံတရာဆုံးဖြတ်ပေးမယ်နောက်ပြီးတော့ဒါတွေကိုဟိုအထူးရှင်မြန်မာနိုင်ငံဆိုရင်မြန်မာနိုင်ငံအဖွဲ့ဝင်လည်းဖြစ်တော့လိုက်နာမယ်ကိစ္စမျိုးတွေကိုဟိုတတ်မှတ်လိုက်မယ်ဆိုလို့ရှင်ဒါတွေကို ဟိုမလိုက်နာခဲ့ဘူးမလိုက်နာနိုင်ဘူးဆိုရင်နောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်တယ်လို့များဆရာအနေနဲ့သုံးသပ်မိလဲခင်ဗျာ
ICT ကဒီဆိုချက်ချက်ကကျွန်တော်တို့ဒီလိုသိနေတာ၃မျိုးရှိတာပေါ့နော်သိနေတာ၃မျိုးရှိတယ် content ချဒီလိုသိချင်ပေါ့ဗျာဒါအရင်းပွားတဲ့ဟာရင်းပွားတဲ့ဟာဒီကျွန်တော် incidental digitization ဆိုတာကကျတော့ဒီဖြစ်စီဖြစ်ရဒီပုံကနေဇာတိကဒီလိုမှဖြစ်တဲ့ရင်းပွားမှုဖြစ်တယ်ဒါအဲဇာတိကချက်ကတော့ဒီ advisory opinion ပေါ့ဒါတော့ immediate ပြီးတာကိုကျွန်တော်ကအပေါ်ကြီးတွေကဒီကတောင်းတဲ့ဥရိကတနာတွေပေါ်မှာအထင်ကြီးပြီးတဲ့ကိစ္စဆုံးဖြတ်ချက်ပြီးတာပေါ့ဒါပြည်သားကျွန်တော်ဒီပထမပါတယ်မှာကျွန်တော်ကျုံးနေတော့နော်ပထမတော့ကျုံးနေတယ်ဆိုတော့ဒီကိစ္စတော့ကျွန်တော်တို့ဒီမှာစုတ်ကျက်ချလို့ ICG ရဲ့ဟာကိုဒီကျွန်တော်တို့ပါတီတစ်ခုကမလိုက်နိုင်ဘူးဆိုရင်သူကဒီကုလသမဂ္ဂ Security Council ကိုရောက်ဒါပေမဲ့ Security Council ရောက်ပြီလေ Security Council ကလည်းပဲပို့ဆက်အပေါင်းချလို့တော့ဒီလိုတော့မရဘူးလေအဲ့တော့ပထမဒီလိုကိစ္စကကျွန်တော်တို့ကကွန်ဆက်နဲ့သွားတာဒီလိုပြီးတော့မှတစ်ဖက်သဘောတူညီနဲ့သွားတာဆိုတော့တကယ်တကယ်ဥပဒေတနာရနောက်ဆက်တွဲဒီနဲ့မဖြစ်နိုင်ဘူးကျွန်တော်ထင်တာဒါ၄နဲ့တိုက်ကြည့်ရအချက်အကျအကျိုးနဲ့ဖြစ်ပြီးတော့စစ်ဆေးကြည့်ကျန်နေဆိုင်ပေါ့နော်တကယ်ဒီလူသားဘာမှမလုပ်ဘူးတတ်ချက်တယ်ဆိုတော့အဲကြီးကသူတို့နာဇီကိတလာတွေပါလို့လည်းတရားနာစားတဲ့ရဝန်ဒါတို့ရဟန်းသားဖြစ်သွားပြီးကျွန်တော်တို့ဘာမှနောက်ကဒီနိုင်ငံတကာဖွဲ့စည်းတွေကဆန့်ကျင်နေလာမယ်နောက်တစ်ခါအဲ့လိုပေါ့ရင်းနှီးမှုတွေမျိုးဥသားကြမယ်ဆိုတော့ဒီလိုဆိုင်မလူလာအပ်တဲ့ကြံစည်တွေတန်တမာဆိုင်ရာအချက်တကွဲအကျိုးနဲ့ဖြစ်လို့ဟိုကဲဖြစ်လာနိုင်တယ်ဥရေရောက်နေတော့ဘုံလေးကောင်ပြရတယ်ဝင်ပြီးတော့လုံလုံရနိုင်နေတာရှိပါဘူ
းဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရောစာရေးလည်းတော်တော်များရှိနေပါတယ်အဲ့တော့ကျွန်တော်အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုအလှည့်ပေးရင်ပါတယ်အရင်ဆုံးတစ်ယောက်ကတော့ကနေဒါနိုင်ငံကဦးညွန့်လာဖြစ်ပါတယ်ဦးညွန့်လာလည်းဆွေးနွေးရင်တော့ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံတကာကနေပြီးတော့အစင်းစင်တရားစွဲဆိုမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့စိုးရိမ်ပူပါမိပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စကနိုင်ငံရဲ့ဂုဏ်သိက္ခာနဲ့နိုင်ငံသားအလုံးရဲ့ဂုဏ်သိက္ခာကိုထိခိုက်လာလို့ဖြစ်ပါတယ်။တကယ်တော့ဒါဘယ်သူမပြုမိမိမူးလို့ဆိုရပါမယ်။အဲ့နဲ့ထွင်လို့ရတဲ့ကိစ္စကိုပစိမ့်နဲ့ထွင်ရမယ့်အခြေအနေမျိုးရောက်လာလို့ပါပဲ။တကယ်ဖြစ်ပုံကတော့ကျက်တော်အနေနဲ့ငရုတ်သီးအစိမ့်ပေါင်းပြီးလို့နှစ်ဦးစလုံးတွဲပြီးအထောက်ခံရတာဖြစ်ပါတယ်။အဲ့လိုထောက်ခံတော့အခုတော့ဘူတပ်ပူလောင်ဖြစ်နေရတာပေါ့ဗျာ။နိုင်ငံတကာရဲ့အမြင်သဘောထားတွေကလည်းဥပဒေပိုင်းဆိုင်ရာအရေးယူဆောင်ရွက်မှုတွေမှာသက်ဆိုင်ရာတာဝန်ရှိရဲ့အားနည်းချက်ချုပ်နှိမ့်ချက်ပြက်ကွက်မှုအာဏာနဲ့အင်အားကိုအလွန်ကျွံသုံးစွဲမှုတွေကစပြီးတော့ပြဿနာကြီးထွားလာတာဖြစ်ပါတယ်။အထူးသဖြင့်ဒီ Universal Declaration ခေါ်တဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကျင်းပစာရန်ပါအချက်အလက်တော်တော်များများကိုချိုးဖောက်နေပါတယ်။ချိုးဖောက်လဲချိုးဖောက်ခဲ့ပါတယ်။အဲ့ဒီကျင်းပစာရန်ပါအချက်တွေကတော့ဥပမာအပိုက်၁အပိုက်၄၃၅9 73 78 20 21ဒါရီကိုကြည့်ရချင်းသိလာနိုင်ပါတယ်ပြည်သူများလည်းသိရှိဖို့လိုပါတယ်မိုးရိုးပြေတာကိုထလန်းနဲ့ကာလို့မရနိုင်ပါဘူးဒါကြောင့်တက်ဆိုင်ရာတာဝန်ရှိသူများအနေနဲ့ရင်းချက်ဖို့လိုပါတယ်ရင်းချက်တယ်လို့ဆိုလိုတာကိုရင်းစာနားလည်ဖို့ရှိဖို့လိုတယ်လို့ပြောတာပါနောက်တစ်ခုကအာဂရိတရား၄ပါးကင်းစင်နဲ့ဆန္ဒတော်သားဗျာမောဟတရားတွေကင်းဝေးပြီးတော့ဆောင်ရွက်ခြင်းအပြင်ပြည်သူလူထုရဲ့လွတ်လပ်မှုလုံခြုံမှုနဲ့ငြိမ်းချမ်းသာမှုကိုပေးနိုင်မှာဖြစ်တယ်လို့ပြောရင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးလာညွန့်ဆွေးနွေးရကျေးဇူးပါဆိုတော့ဒီဦးလာညွန့်ဆွေးနွေးပါအထဲရအချက်တစ်ချက်ကိုကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုဆွေးနွေးစေချင်ပါတယ်ဆောစောဦးလာညွန့်ထောက်ပြထားတဲ့အချက်တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်ဒီအဲ့နဲ့ထွင်ရမှာဟိုပေါ့စင်ရင်ပေါ့ရတဲ့အဖြစ်ကိုရောက်သွားတာပေါ့လေဆိုတော့ကျွန်တော်တို့ဒီလောက်ချိန်နေသည့်ဟိုနိုင်ငံတကာဒီဥပဒေနဲ့ဒီနိုင်ငံတကာဟိုတရားရေးအဖွဲ့အစည်းတွေကအရေးယူမဲ့အဆင့်ထိရောက်ခဲ့ရတာဘာကြောင့်လဲကိုမင်းလင်အရင်ဆွေးနွေးပါလားခင်ဗျာ
ကဲဒီရခိုင်ရဲ့နောက်ဖက်ချမော်နော်ဒီဒင်္ဂါဒီစပြီးတော့ပြဿနာဖြစ်တဲ့ဥတိန်သိန်းနေလက်ထက်ပြည်ရတစ်ခါစတဲ့နောက်တစ်ခါအာဒီဆိုတာတက်လာတဲ့အခါကျတော့တစ်ခါထပ်ဖြစ်တယ်အဲ့ဒီလိုနှစ်ခေါက်ဖြစ်တဲ့အချိန်မှာဒီဟုတ်တာပေါ့နော်လက်နက်ကိုင်အင်အားစုတွေကနေပြီးတော့အင်အားလုံးချုံတုံးဆွဲတွေသုံးပြီးတော့ဆွဆွဲချက်တွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံတကာကလည်းအခုတရားစွဲဆိုတဲ့အဖွဲ့ကြီးတွေမှာကလည်းယူသားမှုမရှိတာဒီကျွန်တော်တို့တွေ့ရတယ်။ဒါကြောင့်လဲဆိုတော့ဒီလိုမျိုးတိုက်ပွဲတွေစဖြစ်လာအောင်ဘယ်သူတွေကဖန်တီးရလဲဆိုတဲ့အချက်ကိုတုံးဝပုံမထားတဲ့အချက်ကတော်တော်စိတ်ဝင်စားဖို့ကောင်းတယ်။နောက်ဒီအာသာစံဖက်တီဝင်ပြီးတဲ့အတွက်ရဲကင်းစခန်း30ကျော်ကြရတယ်၊ဒူရီတော်များများပြည်တယ်၊က
ချိန်တူရောက်ပြီးရဆက်ရခက်ခံရနေဆိုတဲ့ကိစ္စရဲ့ဒီကမပေါ်လာဘူးအခုဆွဲထားတဲ့ဥစ္စာဒီမှာလူရအမမောင်းနှင်ခံရတယ်သူတို့ရွာပင်တွေကစီတယ်ဆိုတဲ့ဥစ္စာတွေပဲပါရဖြစ်တယ်အကျိုးတော်လေးပေါ့ဗျာထားပါတော့အဲ့တော့ဒီလက်နဲ့ကိုင်းအားစုဖွဲ့လာနေပြီးတော့တမတော်ကနေပြီးတော့အားကျုံသုံးသွဲလို့လူတွေသိကြတယ်တမတော်ကလေအရေးယူပြစ်ပြီးတယ်ဆိုတယ်လို့ပြောတယ်ဒီလေကြီးညာတယ်တို့တော်လည်းပဲအဲ့ဒီလိုအရေးယူပြစ်ပြီးတာကဝင်လင်းမြင်သာမှုမရှိဘူးနိုင်ငံတကာကိုရှင်းရှင်းလင်းလင်းပြရအောင်ဆားပြတာကြီးမတွေ့ရဘူးဒါကြောင့်အခုလိုမျိုးဖြစ်လာတယ်လို့ကျွန်တော်ယူဆတယ်နောက်ပြီးတော့တခါဒီလုပ်ငန်းนี่มาတကယ်တမ်းပါဝင်ပတ်သက်နေတဲ့ဟိုထိပ်ပိုင်းကောင်းဆောင်ကြီးတွေကိုလည်းရည်ရွယ်ပြစ်ပေးလိုက်တယ်ဆိုတာကတာဝန်ကနေနာပြီးလိုက်တယ်နေပြောင်းလိုက်တယ်ပြီးတော့တခါတမတော်ရဲ့အရန်အင်အားတွေမှာပြန်ထည့်ထားတယ်ဆိုတော့ကလူတွေရဲ့အမြင်မှာဒါလူတွေတော့တတ်ခံရတာတော့မှသူတို့ကဘာမှမဖြစ်ပဲအရန်အင်အားတွေမှာတော့အခုချိန်ကြီးဆက်လက်ရှိပြီးတော့လာကစားနေတော့တာဝန်ထမ်းဆောင်နေတော့မှာလားဆိုတော့အမိကြီးကအခုလိုတဖြည်းဖြည်းနဲ့တဝင်းငွေနဲ့လောင်လာတဲ့ကိစ္စဒီဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးရောခင်ဗျာအခုကိုမင်းလင်ဦးကတော့ပြောသွားတာကျွန်တော်ဒီဖြစ်ပျက်ထိရောက်လာခဲ့တာကတော့ဟိုဖြစ်သွားတဲ့ကိစ္စတွေမှာဒီပွင့်လင်းမြင်သာမှုတွေတာဝန်ရင်မှုတာဝန်ခံမှုတွေအားနည်းရာနေအခုအခြေအစီဆက်ရတယ်ဆိုတော့သဘောကိုပြောပါတယ်ဆရာဦးသိန်းသန်းဦးအမြင်ရောခင်ဗျာ
ဟုတ်ကဲ့ဒီဟာနဲ့ဖြစ်တဲ့တူအဲ့ဒါကိုအဓိကကြားတယ်။ဒီလိုတမကဒီလိုပေါ့ဗျာဟိုစွဆွဲတန်နေတ냔냔ဖြစ်လာတဲ့အခါကျတော့စွဆွဲတန်ကလည်းကျွန်တော်တို့တိုင်းပြည်မှာ1948လူလိုက်ကြီးကပြည်ရင်းစစ်ဖြစ်ကြတဲ့ကဒီ150ကျော်လောက်စွဆွဲချက်ပြီးကြားတာအခုမှကြားရမှာ။ဒါရခိုင်ကိစ္စမှာကလည်း UIC ကဒီရခိုင်ကိစ္စမှာသူဒီသူအမြင်မျိုးသားတွေနဲ့ပတ်သက်လို့ပြောလာလို့ပေါ့ဗျာ။တော်ချမ်းပြည်နယ်ပါလဲကျွန်တော်ကြားတာပဲကချင်ပြည်နယ်ပါလဲကြားတာပဲဒါမျိုးကြီးကြားခဲ့တာပေါ့ဗျာဒီမှာကျိုးနေပါပြီဟိုတက်ကနာကဒီစစ်တမ်းရောက်လာတဲ့အချိန်မှာသူကတမကဖက်ဆိုင်နေမြင်လာတယ်နော်ဖက်ဆိုင်နေမြင်လာတဲ့အခါကျတော့တင်းတာကိုပူပေါင်းကြည့်ရမယ်စာတင်းနေလက်ရှိတုံးသိတယ်နင်းနေလက်မခံဘူးအဲ့ဘောဝန်ဒီပြီးသွားတယ်ဒီအကျိုးဆက်ကိုကြည့်ရရင်းနေကြောတာဒီလိုလက်မခံခြင်းရဲ့အကျိုးဆက်ကိုဝန်ရတယ်ကျွန်တော်စဉ်းစားလို့မရဘူးကိုကအကျိုးစုံတစ်ခါယူတာကျွန်တော်ဘက်ကကိုယ်ကိုယ်ဒုက္ခရင်းတာမဟုတ်ဘူးဒါလက်ညှိုးနဲ့တောင်ရွေတာကမရှိဘူးတက်ကြတစ်ချောင်းမှမီးလို့ရုပ်ခဲ့ဘူးဘာမှမကြည့်လို့အဲ့လိုမကြည့်လို့ညီဘာကြောက်ဖြစ်အကြည့်လေဗျာတိုက်ကြည့်တဲ့ဝင်အစ်စ်ခံလိုက်ပေါ့အဲ့တော့အဲ့လိုအစ်စ်မခံဘူးဆိုတဲ့အခါကျတော့တစ်ဖက်ကပြောစရာလေးတိုက်ရှိတာအဲ့လိုအစ်စ်မခံဘူးကိုယ့်ဘာကိုအပေါ်ကိုဗီယာနံကောမရှင်ဖွဲ့တယ်အဆုံးအိုင်းကောမရှင်ကိုတဘောနဲ့ပြုတ်ပြရတယ်ဒါကိုတိုင်းကြည့်တယ်မှာကိုသားဖြစ်တဲ့ကိစ္စအဖေးကဆုံးမစကြဘူးပေါ့ဗျာအဲ့ဒီအချိန်မှာနိုင်ငံကပဲဒီမှာတာ။အဲတကယ်ကတော့အဲ့ဒီလိုပေါ့အဖြစ်ပင်နဲ့ပတ်သက်လို့ဝင်ရောက်သတိခံရမှာပေါ့။ဟုတ်ကဲ့ကွာဒီတခြားလူပြောတာဘယ်မှာကျွန်တော်တို့အကြည့်တွေမပါအမလို့ခုခုလေးညီလိုက်တာအဲ့ဒီလိုပြောလို့ရှိရင်အစ်စ်ခံအဲ့ဒီလိုအစ်စ်မခံတဲ့အတွက်အနဲ့ထွင်းရမှာပေါ့ဖြစ်နေဆင်းတဲ့အတွက်နဲ့အဆင့်ရောက်လာတာတကယ်တမ်းဒီပူပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တို့ဒုက္ခဆောင်ရမယ်။ဒါကတော့ကျွန်တော်စစ်ဖြစ်တဲ့နေရာမှာနောက်ခုနကျမြင်းလင်းပြေတယ်ဘက်ကလည်းဝင်တိုက်တယ်ဒါဒီရက်ဆန်းတုံးတယ်ဆိုတော့တက်ကြအောင်တိုက်ခဲ့တယ်ဒီကမှာဒီဘက်ကပြန်တာကြတယ်တိုက်ကြတယ်သူလီသေးလေးနဲ့အဲ့ဒါဓမ္မတရားသားတွေပါကြတာဗျအိမ်မူကရှိပါလေရှိလို့ရှိရင်တရားသူတွေနဲ့ရေးယူသွားဖို့ရှိုးတယ်ဖုံးတာကိုပြနေလို့ဒီလူတွေကကိုယ်ဝန်နဲ့ကိုယ်ကိုသတ်ပြီးဒီနေ့ရှိတာတယ်လို့ရောရှာကြီးကြီးတဲ့လူအဖွဲ့ဒီမှာတော့အဲ့ဒီလိုလုပ်လို့မရဘူးတိုင်းတဲ့စင်းနဲ့ကျန်တဲ့အဝင်လုပ်လို့မရဘူးအဲကျွန်တော်တို့ကဒီမှာဒီလိုဥည်ရှိရအတက်မတော်ဆို1950ခုတက်မတော်ဥည်ရှိဒီဥည်ရှိဒါနဲ့မယူရင်ကာဝေးဥည်ရှိတင်လို့ရတယ်အဲ့ဒီတင်ပြီးတော့ပေါ်ပေါက်ရေးယူပါအဲ့ဒီလိုပြည့်ပဲနဲ့တစ်ပြည့်စုံပြည့်ပြီးတော့ခုနကမှလည်းပူပေါင်းဆောင်ရွက်မှုမဲ့ကြပြီးတော့အကျိုးကျေးဇူးကခုနောက်ဆက်တဲ့ပြဿနာကျွန်တော်မြင်တယ်အဲ့ဒီဒီနေ့မှာကျွန်တော်တန်မြတ်တော့ရှိပါတယ်ဘာကြောင့်လဲဒီကိစ္စတွေတာဝန်ဆန်ဆောင်ရွက်နေတဲ့လူတွေကအဓိကကြတဲ့လူတွေကဟိုအရင်စစ်ဆေးရတစ်ဖက်တည်းကအဲ့ဒီဒီရဲ့တကယ်ကိုလက်ယုံဒီလက်ကင်တုတ်ဒီဖြစ်ခဲ့တော့အဲ့ဒီလူတွေပြန်ဆုံးပြီးတဲ့အခါမှာဒီလူတွေကများတိုက်ပြီးတက်တာကိုပြည်ပြည်အောင်လုပ်ပြီးသလားဘယ်လိုကြံပေးသလားကျွန်တော်တရားရှိပါတ
ယ်။ဟုတ်ကဲ့ဆရာဦးတင်တောင်းဆွေးနွေးတော့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့တရားပါဝင်ဆွေးနွေးမှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်လက်ရှိပါတယ်။အခု Facebook ကနေတရားကျွန်တော်တို့မှတ်ချက်ပေးနေတာတချို့ကိုလည်းဖော်ပြချင်ပါတယ်။တယောက်ကတော့ဦးတူးဆိုတဲ့အကောင့်မှာသူကတော့စစ်တပ်ရဲ့လျော့ရော့ကအတော်ဆိုးပါတယ်။တရားဆွဲတာကောင်းပါတယ်။ ငါတို့စုံစမ်းစစ်ဆေးနေပါတယ်ဆိုတဲ့စကားကလည်းဘလို့မှယုံစရာမရှိပါဘူးဆိုပြီးတော့သူ့တန်နေရကိုပြောသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီနောက်ထပ်တရိုက်ဆွေးနွေးမဲ့လူတစ်ယောက်ကိုလှည့်ပေးချင်ပါတယ်သူကတော့မြန်မာနိုင်ငံကိုတန်းမောင်ပါကိုတန်းမောင်တဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အကိုကြီးသူအဖေဘွားပေါ်သူကဲကောပြီးတော့စုံစမ်းနေစစ်ဆေးနေဆိုပြီးတော့ဘာမှလည်းဒီပိုင်းမှာအပေါင်းနဲ့မပေါ်ခဲ့ပါဘူးဘာမှလည်းမဖြစ်ပါဘူးအဲ့ဒါကြောင့်နိုင်ငံကတရားစွဲရဆိုတော့
ကိုသမောင်ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့ဒီစာရီနဲ့ပေးဖို့ဆွေးနွေးထားတာတွေကိုလည်းဖော်ပြချင်ပါတယ်တူဦးကတော့ဒီဥစိန်မောင်မှာမေတ္တီလာမျိုးပါနန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျမြန်မာနိုင်ငံကို ICC ခုံရုံးတင်ပြီးတော့တရားစွဲဖို့လုပ်ခဲ့ကြတယ်မအောင်မြင်ခဲ့ဘူးအခု ICJ တရားရုံးတင်ပြီးတော့တရားစွဲတာကိုပြောင်းလုပ်ကြတယ် ICC တင်ဖို့လဲ OIC ကတွန်းအားပေးခဲ့တယ်အခု ICJ တင်တာကလည်း OIC ကပဲကြိုးပမ်းနေOIC အဖွဲ့ဝင်ကမ္ဘာကတရုတ်လိုလိုပြီးတော့ဆွဲချက်တင်နေ OIC ဩဇာမကင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်တွေနဲ့ဥရောပနိုင်ငံတွေကလက်ခံနေကြတယ်မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်တယ်လူမျိုးရုံးတပ်ဖြတ်မှုတွေလုပ်တယ်လို့ဆွဆွဲကြတယ်အမေရိကန်ရုရှားတရုတ်တို့နဲ့တခြားနိုင်ငံတို့ကလူမျိုးရုံးတပ်ဖြတ်မှုဆိုတာကိုတဘောမတူကြပါဘူးအခုကမ္ဘာကမြန်မာနိုင်ငံအစိုးရကို ICJ ကတတ်မှတ်ထားတဲ့လူမျိုးရုံးတပ်ဖြတ်မှုပပျောက်ရေးစည်းကမ်းကိုချိုးဖောက်တယ်ဆိုပြီးတော့ ICJ မှာအမှုတင်တရားစွဲတယ်ICJ မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံအစိုးရကတော့အမှုရင်ဆိုင်ရမှာပဲ။ဒါပေမဲ့မြန်မာနိုင်ငံအစိုးရကလူမျိုးရုံးတပ်ဖြတ်မှုမပြုလုပ်ခဲ့ဘူးလို့အစဉ်တစိုက်ငင်းဆိုပယ်ချခဲ့တယ်။လူမျိုးရုံးတပ်ဖြတ်ဖို့အမိန့်လည်းမပေးခဲ့ဘူး။စနစ်တကျအစီအစဉ်မှုလည်းမပြုခဲ့ဘူးဆိုတာအမြဲပြောပါတယ်။ဒါကြောင့်အခုတရားစွဲမှုဟာကုလသမဂ္ဂဆွဲတာမဟုတ်ဘူး OIC ကဆွဲတာဖြစ်လို့လက်ခံနိုင်စရာမရှိပါဘူး။နောက်ပြီးမြန်မာနိုင်ငံအစိုးရဆိုပြီးတော့ဝလုံးနဲ့တင်ရိုက်တယ်လို့နာမည်သက်ဆွဲချက်တင်တာကဥပဒေကြောင့်အရာလက်တွေ့ကျူးလွန်သူမဟုတ်တဲ့သူကိုဆွတ်ဆွဲပြီးတော့ဆွဲချက်တင်တာမမှန်ဘူးလို့မြင်ပါတယ်။မြန်မာနိုင်ငံအစိုးရအနေနဲ့ဥပဒေအကြောင်းအရာအင်ကြီးတိတ်ခါရှိရှိအမှန်ကိုအမှန်တိုင်းတင်ပြပြီးတော့ရင်ဆိုင်ခြေပဖြေရှင်းသွားမယ်ဆိုရင်တော့မြန်မာနိုင်ငံတိတ်ခါမကြဘူး။ဆွဲဆိုသူတို့ပဲတိတ်ခါကြမယ်ကိစ္စလို့မြင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စာကတော့ကိုခမောင်လွင်ဆိုပြီးတော့ရေးထားတာပါ။မအေးတန်တာကြောင့်ဖတ်ပြပေးပါဦးခင်ဗျာ။
ကျွန်တော်နာမည်ကခင်မောင်လေးပါ။ရခိုင်ပြည်နယ်ကပါဆိုရဲတော်ရှင်ရဲ့အစာဖြစ်ပါ යි ။ ICC မှာမြန်မာနိုင်ငံကိုတရားစွဲလိုက်တာကအမတန်ထူးခြားနေပါ යි ။ဘာဖြစ်လို့လဲဆိုတော့ ICC ကတမိုင်းမှာနှစ်နိုင်ငံနယ်နိမိတ်ပြဿနာလောက်ပဲဖြေရှင်းတာပါ။အခုဟာကျွန်တော် site ဆိုတော့ ICC မှာတမိုင်းဝင်တဲ့အမှုဖြစ်သွားပြီ။တစ်ချက်ချင်းမှာ UN ကမြန်မာနိုင်ငံကို ICC ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်း ICC ကို UN ကစုံစမ်းစစ်ဆေးခွင့်ပြုလိုက်တယ်။ဒါကလည်းတမိုင်းဝင်ကင်တွယ်မှုဖြစ်နေပါ යි ။ဆိုလိုတာကမဖြစ်နိုင်ဘူးလို့ထင်ထားတဲ့အရာတွေကိုတော့မှသူတို့ကဖြစ်အောင်လုပ်နေတာပါလို့ဒီသောရရှင်ကရေးပါတယ်။တစ်ဖက်က EU အထူးကုန်သွယ်ခွင့်ကွန်းနုံခွင့်ရုပ်သိမ်းဖို့လှုပ်တော့မယ်။တခြားတစ်ဖက်မှာအမေရိကန်ပူးရဲအဆိုပြုတင်သွင်းနေတဲ့မြန်မာဥပဒေကြမ်းကို UN မှာမကြခင်မှာမဲခွဲဆုံးဖြတ်အတူပြုပေးလိုက်မယ်။အမေရိကန်လွှတ်တော်ကလည်း Burma Act ဥပဒေကြမ်းကိုအတူပြုနိုင်တော့မယ်ဆိုတော့ကျွန်တော်တို့ကနိုင်ငံတကာနဲ့လက်တွဲမလား။ဒါမှမဟုတ်ရင်ညှင်းဆန်မလားဆိုတာနောက်ဆုံးအခွင့်အရေးရတာလို့ကျွန်တော်ထင်ပါတယ်။အမှန်တော့ကျွန်တော်တို့မှားနေတာလက်မတွဲမှအချုပ်ချာအာဏာကိုထိပါမှာလက်တွဲပြီဆိုရင်အချုပ်ချာကိုကာဝယ်ပြီးသားလို့အဲ့လိုကျွန်တော်နားလည်ထားတယ်ဒီပုံစံတိုင်းသွားမယ်ဆိုရင်တော့စီးပွားရေးနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့အောက်ကိုကျသွားလိမ့်မယ်နိုင်ငံသားတွေကလည်းကမ္ဘာလည်းမှာမျိုးရိုးနဲ့ချီမျက်နှာငယ်သွားလိမ့်မယ်နိုင်ငံပုံရိပ်ကိုမြင့်တင်ဖို့နိလန်တစ်ခုပဲရှိတယ်အဲ့ဒါကတော့နိုင်ငံတကာနဲ့လက်တွဲသွားရုံမှာလို့ခင်မောင်လင်းဆိုတဲ့ရခိုင်ပြည်နယ်ကတော်တာရှင်ရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့တောတရှင်နေရဲ့ပေးစာပြီပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်လည်းမချခင်ဆုံးသက်တော့မှာဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုရဲ့တော့နောက်ဆုံးသုံးသက်ချက်ကိုကြားချင်ပါတယ်ဒါတော့တခြားမဟုတ်ပါဘူးအခုကနိုင်ငံတကာမှာဥပဒေအရကျွန်တော်တို့အချက်အလက်တွေဂျုံလာတယ်နောက်ဆုံးတော့တောတရှင်နေဆွေးနွေးရသူတွေအထက်မှာလည်းပါပါတယ်ပြည်ရင်းပြည်ပအစဒီပြည်ရင်းထဲမှာစုံစမ်းစစ်ဆေးနေတဲ့ကိစ္စတွေပြောနေဆွေးနွေးတဲ့ကိစ္စတွေကိုတန်တဲ့အမြင်တွေလေထင်ထင်ရှားရှားတွေ့နေရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာအခုလက်ရှိဂျုံနေရတဲ့ဒီနိုင်ငံတကာမှာဥပဒေအရအချက်အလက်တွေကိုကျော်လွှားဖို့ဆိုရင်အကောင်းဆုံးဖြည့်ရှင်းနိုင်မယ့်နည်းလမ်းဘာများဖြစ်နိုင်မလဲဆရာဦးတင်းတန်းအရင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ဗျာအကောင့်တိုးဒီလမ်းကတော့ကျွန်တော်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ပို့ပါမယ်ကိုတိုင်းပြည်ရဲ့ဘုံဒိတ်ကအတွက်ပူးပေါင်းဆောင်ရွက်ပါဥရိယရတဲ့တဲ့ဒီပြည်ကြီးမှာပပန်းရင်ပပန်းဘူးမှန်ရင်မှန်တယ်ပို့ဗျာဒီလိုရှားပြီးဆက်ဆံမယ်အရေးကြီးတဲ့ဒီပုဂ္ဂိုလ်တွေကိုဥရိယကိုသိကြရမယ်အားစင်ကတည်းကအချင်းချင်းလေးပါအဲဒါကိုသိလို့ရပ
ါဟုတ်ကဲ့ဆိုတော့ဦးမင်းလွင်ဦးရဲ့အမြင်ရောခင်ဗျအခုကျွန်တော်တို့လက်ရှိကြုံနေရတဲ့ဟိုနိုင်ငံတကာဥပဒေရေးအကြက်တဲကိုကျော်လွှားနိုင်မယ့်အကောင်းဆုံးနည်းလမ်းတစ်ခုပြောပါစို့။ဘာများရှိမလဲခင်ဗျ။
လက်ရှိ
ကျော်လွားနိုင်မယ့်နေရာကတော့ဗျာပြီးအားတွေပေါင်းစုံပြီးနေတဲ့အခါမှာဒီနိုင်ငံတကာကတောင်းဆိုတဲ့ကိစ္စဒီမှာလိုက်လျောနိုင်တဲ့ကိစ္စတွေလိုက်လျောပြီးနိုင်ဖို့ပေါ့နော်ဒါလည်းကျွန်တော်တို့နည်းနည်းတော့ထူးခြားနေကြတယ်နော်ဘာဖြစ်လို့လဲဆိုတော့ကပြီးခဲ့တဲ့လတုန်းကကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ကအာဆီယံခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အစည်းအဝေးမှာပြောသွားတယ်ကုလသမဂ္ဂ ကြောင့်ထောက်ပံ့နိုင်မှုအခက်အခဲတွေကြုံလာတယ်။ကဘာကြီးမှလည်းပုံနွေးလာတယ်။ချက်ပြူးတူးထိခိုက်မှုတွေများလာတယ်။နောက်ပြီးတော့တခါသဘောပီးရနေပြီးများလာတယ်။အဲ့ဒီအတွက်ရမုံငွေတွေမရှိတော့တဲ့အတွက်ဒီလိုမျိုးလက်ရှိရင်ဆိုင်နေရတဲ့ကိစ္စရပ်တွေမှာဂရီပေးထားရင်လည်းဂရီပေးထားတဲ့အတိုင်းပိုက်ဆံတွေထည့်ဖို့ပေါ့ဗျာပြောကြတယ်။အဲ့တော့တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်အစိုးရရင်ဆိုင်နေရတာကလေမူရစီဝါပြဿနာဒူကုံကူမှုပြဿနာနောက်ပြီးတော့တခါနေစားပြတ်ကျော်ပြီးတော့သူတို့နိုင်ငံအတွင်းမှာပဲအင်းဆိုင်ရာဥပဒေတွေကိုဘင်္ဂလားဒေ့ရှ်ကကျူးလွန်တဲ့ပြဿနာအစတဲ့ဒုက္ခမျိုးစုံကိုကြုံတွေ့နေရတဲ့အခါကျတော့လက်မခံနိုင်တော့တဲ့အခြေအနေဖြစ်တယ်။အဲ့တော့ဥပပေါင်းဆောင်ရွက်ဖို့ကြတော့လေမြန်မာနိုင်ငံကကန့်တတ်ထားရင်ကန့်တတ်ချက်ရှိတယ်အားလုံးကိုသဘောမတူနိုင်ဘူးအဲ့ဒါတွေကိုအမြန်ဆုံးနှိမ့်နိုင်ပြီးတော့နိုင်ငံနှိမ့်နိုင်ဆောင်ရွက်တယ်ဆိုလို့ရှိရင်တော့ဒီကိစ္စကပြင်းပြင်းထန်ထန်ပဲပြီးသွားမယ်လို့ကျွန်တော်တို့ကတော့ထင်ယူသွားပါတယ
်ဟုတ်ကဲ့ဒီဒါမဲ့တစ်ခုရှိတာဒီနိုင်ငံတကာကအဲ့လိုပေါ့လေပွင့်လင်းမြင်သာမှုတို့တာဝန်ယူမှုတာဝန်ခံမှုတွေမှာအားနည်းတယ်ဆိုလို့အမြင်နေကြတော့ဘယ်လိုဖြေရှင်းလို့ရမလဲ
အဲဒါကလည်းအစိုးရပြောသူလူမျိုးပေါ့ဗျာနော်ဟိုဒီမြန်မာအစိုးရဘက်ကအားနေလဲပါအားနေနေလဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကအားနေလဲပါအားနေနေလဲဒါတွေကိုနှစ်နိုင်ငံချင်းချင်းလင်းလင်းဆွေးနွေးပြီးတော့အကောင့်တွေပေါ်ဆောင်ရွက်ရပါတယ်ဗျာအခုကြောင့်ဟောမြန်မာအစိုးရပြောတာတမျိုးဟောဘင်္ဂလားဒေ့ရှ်အစိုးရပြောတာတမျိုးဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီလူ9000ကိုဆက်လက်လည်းမကျွေးနိုင်တော့ဘူးကိုငီငွေမရရင်သူအနေနဲ့လက်ရှိသူ့နိုင်ငံသားတွေတော်မှာငတ်ပြနေတာဖြစ်တဲ့အတွက်တော်ဒုက္ခရောက်မဲ့အခြေအနေမျိုးဖြစ်တယ်။ဒါကြောင့်အမြန်ခေါ်စီခြင်းလို့ယခုလိုမျိုးဇက်တိုက်ဖြီးအားတွေပေါ်လာတယ်လို့ကျွန်တော်ကတော့မြင်နေဗျာ
။ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးဦးမင်းလည်းဦးတင်တန်းကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေတော်တော်ရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်ဦးဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုရဲ့ဒိုင်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ။
သမ္မတအင်ဂျီရဲ့ငွေစင်းဌာနအကြီးအကဲအရာရှိကြီးတူဖြစ်တဲ့မတ်ဆန်တီဟာသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားဆွဲဆိုနိုင်ရင်စုံစမ်းနေတဲ့လွတ်တော်ကျမ်းလာပွဲမှာမထွက်ဆိုခင်စနေနေ့ကလွတ်တော်စုံစမ်းမှုရဲ့တကပိတ်မင်းမြတ်မှုကိုဖြေချဖို့လွတ်တော်ကိုတောင်းရောက်ခဲ့ပါတယ်။သူဟာစီမံခန့်ခွဲရေးနဲ့ငွေစင်းဌာနမှာကာလတရှိတာဝန်ထမ်းဆောင်နေသူဖြစ်ပြီးလွတ်တော်မှာလာရောက်ထွက်ဆိုဖို့ပထမဆုံးတောင်းရောက်တဲ့သမ္မတအင်ဂျီအရာရှိတဲ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်မှာစနေနေ့နေ့လယ်ပိုင်းကဘတ်တစတာကဝေါ်တရစ်ဆစ်ဆေးုံမှာတောရောက်ပြီးတော့ဆေးကုတမှုခံယူခဲ့ပါတယ်။ဒါဟာသမရရဲ့ကျမ်းနှစ်ဆင်ကျမ်းမာရေးဆစ်ဆေးမှုကိုဆော့ပြီးတော့ပြုလုပ်တာလို့သမရအင်ဗျူကပြောပါတယ်။ဟောင်ကောင်ဆန္ဒပြပွဲဟာငားလာကျော်လာပြီးဖြစ်ပြီးတနင်္ဂနွေနေ့ကတော့အကြမ်းဖက်မှုတွေပိုတိုးလာပါတယ်။ဆန္ဒပြသူတွေကလက်လုံးမီးလောင်ဘုံးတွေနဲ့ပစ်ပေါက်ကြတယ်လို့ရဲတွေကမျက်ရည်ယိုဘုံးတွေနဲ့ဆက်မပြတ်ပြန်ပစ်ခတ်နေတာကြောင့်တနင်္ဂနွေမနေ့အစောပိုင်းဟောင်ကောင်တက္ကသိုလ်အဝမှာမီးလောင်နေတာကိုလည်းတွေ့ရပါတယ်။အီရန်နိုင်ငံကဆန္ဒပြသူတွေဟာဘက်ဒတ်မြို့လေကောင်ကလွှတ်တော်နဲ့ပြည်ပတိုင်းရုံးအတော်များများရှိတဲ့အခိုင်အမာအကာအကွယ်ရှိနေတဲ့နေရာနားထိစနေနေ့ကလာရောက်ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်တွေကတော့ keep ဆုံးဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA ရဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းလိုမီတာ3240 48နဲ့လိုင်းလမ်းမီတာ190အပြင်view ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးကြတာဖြစ်ပါတယ် view ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.